Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်မလာ27ရက်တနင်္လာနေ့ညပိုင်း view မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25 30တို့အပြင်လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝလိုင်ကဆောင်ရွက်ပေးသွားမှာပါဒီကနေ့သောတာရှင်တို့နားဆင်ကြရမယ်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့မြန်မာစစ်တပ်ကရိုဟင်ညာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်အစိုးရကကြေညာလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဟာသူ့ရဲ့၃ရက်ကြာမြန်မာနိုင်ငံခီးစဉ်ဒီကနေ့စတင်ပါတယ်ခီးသည်133ဦးတင်ဆောင်လာတဲ့ China Eastern လေကြောင်းလိုင်းခီးသည်တင်လေရင်ပြုတ်နိုင်ငံထဲမှာဒီကနေ့ပြတ်ကျသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
ဆံပွဲဟိုတူတော်လေးခက်နေအဲ့လိုဆံနေတင်ခွင့်မပေးတာသူကပို့လို့ရှိရင်သူကစစ်သေးတော့ဟိုဒီလိုတွေ့တယ်ဆိုရင်သူကကာယောလူရောစစ်စီရကိုသိနေတော့လေ
ရှမ်းပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေဆန္ဒရိက္ခအခက်အခဲဖြစ်နေတဲ့သတင်းပေးပို့ချက်ကိုဥစွာနှာစင်ကြရမှာပါ။အဲဒီနောက်မှာတော့အိန္ဒိယနယ်စပ်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေရဲ့အခက်အခဲမြန်မာနိုင်ငံကိုဒီကနေ့ဝင်ရောက်တိုက်ခတ်ဖို့ရှိတဲ့မုံတိုင်းအခြေအနေနဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရာသီဥတုဆိုးဝါးလို့အခက်အခဲကြုံနေရတာစတဲ့သတင်းပေးပို့ချက်တွေကိုနှာစင်ကြရဖို့ရှိပါတယ်။အပတ်စဉ်ကာလတွေမှာဆိုရင်တော့သတင်းတော်မဆုစီးပွားရေးကဏ္ဍဗလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တိုင်အောင်သတင်းလွှာစာရာတွေကိုနားဆင်ကြရမှာပါဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နန်းလောင်တို့ကတင်ပြပေးကြမှာပါခင်ဗျာ
မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကိုကျွလွန်ခဲ့တယ်လို့ဒီကနေ့တနင်္လာနေ့မှာအမေရိကန်ကတရားဝင်ကြေညာလိုက်ပါတယ်ဝါရှင်တန် DC မှာရှိတဲ့ဂျူးတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုအောက်မေ့ပွဲပြတိုက်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောခဲ့တာဖြစ်ပါတယ
် As I've determined that members of the Burmese militarycommitted genocide and crimes against humanity against
American ပြည်တော်စုဟာလူမျိုးတုံးတပ်ဖြတ်မှုခုနှစ်ခုကိုဆုံးဖြတ်ကြေညာခဲ့ပြီးပါပြီ။ဒီကနေ့ရှိခုပြောက်ပါမြန်မာစစ်တပ်ဟာရိုဟင်ဂျာလူမျိုးတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ကျွန်တော်ဆုံးဖြတ်လိုက်ပါတယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောသွားခဲ့တာပါ။ American နိုင်ငံရေးဝန်ကြီးဟာပြလိုက်မှာပြထားတဲ့လူမျိုးတုံးတပ်ဖြတ်မှုသို့တောရံလမ်းပြပွဲကိုလည်းကြည့်ရှုခဲ့ပါတယ်။ဒီလိုကြေညာလိုက်တဲ့အတွက်စစ်ကောင်စီအပေါ်အေးအေးယူမှုအသစ်တွေချတာမျိုးရှိကြမှာတော့ရှိမှာပါ။ဒါပေမဲ့စစ်ကောင်စီအပေါ်မှာတော့နိုင်ငံတကာဖိအားကတိုးလာမှာဖြစ်ပါတယ်။အခုလိုကြေညာတာကိုလူသားချင်းစာနာထောက်ထားရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့နိုင်ငံတကာဒုက္ခသည်များအဖွဲ့ Refugees International ကကြိုဆိုလိုက်ပြီးရေနံနဲ့သဘာဝတမွေကဏ္ဍကိုပိတ်ဆို့အေးအေးယူဖို့ဆော်လိုက်ပါတယ်။2019ခုနှစ်ကစစ်တပ်ကရခိုင်မြောက်ပိုင်းကိုစစ်ဆင်ခဲ့ရမှာရိုဟင်ဂျာလူမျိုးတွေပေါ်ဖိနှိပ်တပ်ဖြတ်ခဲ့တာတွေရှိခဲ့တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ပါဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကပြောခဲ့ကြပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမှာလည်းစစ်တပ်ကလူမှုအုံကြွပုံကွမ်းမှုကိုဖိနှိပ်ခဲ့ရမှာစစ်ရာဇဝတ်မှုကိုကျူးလွန်ကြောင်းပြောနိုင်တဲ့လုပ်ရက်တွေရှိခဲ့တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမကြာမီကအစီရင်ခံစာတောင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးဟာဒီကနေ့တနင်္လာနေ့မှာနေပြည်တော်ကိုရောက်ရှိလာခဲ့ပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။၃ရက်ကြာခီးစဉ်မှာကမ္ဘောဒီးယားနိုင်ငံသားဝင်ကြီးနဲ့အတူအာဆီယံအတွင်းမှုချုပ်လင်ဂျော့ခွိုင်လည်းလိုက်ပါလာခဲ့ပါတယ်။အာဆီယံကချမှတ်ထားတဲ့သဘောတူညီချက်၅ရပ်အကောင့်ထဲဖော်ရေးလူသားချင်းစာနာထောက်ထားမှုကူညီပေးရေးအတွက်လိုအပ်တဲ့အခြေအနေတွေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးတို့ကိုဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ယခုခီးစဉ်သည်ပထမဆုံးခြေလှမ်းလို့လဲထုတ်ပြန်ချက်ကဆိုပါတယ်။အာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်ဟာပေါင်းဝင်ပတ်သက်သူတွေကအသီးသီးထိတ်ချုပ်ကြပြီးအကြမ်းဖက်တာတွေအဆုံးသတ်သွားစေဖို့အခြေအနေတွေကိုဖန်တီးဖို့ရည်ရွယ်တယ်လို့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးဌာနကတောက်ချာနေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်လူသားချင်းစာနာထောက်ထားရေးအကူအညီပေးရင်းနဲ့ပေါင်းဝင်ပတ်သက်နေကြတဲ့အဖွဲ့တွေအကြားနိုင်ငံရေးအရာဆွေးနွေးရေးကိုလည်းအားပေးဖို့လည်းဖြစ်ပါတယ်လို့ကြေညာချက်ကပြောခဲ့ပါတယ်။သူဟာပဋိပက္ခဖြစ်နေတဲ့အဖွဲ့တွေအကြားမှာတရားဖြစ်ပေမဲ့စစ်ကောင်စီနဲ့သူ့အကြားပုတ်တိုက်မှုတွေမဖြစ်စေတဲ့နီးလန်းနဲ့ပဲသူ့လုပ်ငန်းတွေကိုဆောင်ရွက်မယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကဆိုပါတယ်။အာဆီယံရဲ့သဘောတူညီချက်၅ရပ်ကတော့အကြမ်းဖက်တာတွေချက်ချင်းရဆိုင်ဖို့ပတ်သက်နေကြတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကြားဆွေးနွေးညှိနှိုင်းကြဖို့အာဆီယံအထူးကိုယ်စားလှယ်ကကြားဝင်ဖြန့်ဖြေးညှိနှိုင်းပေးဖို့ အာဆီယံလမ်းကြောင်းကနေလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ပြီးအာဆီယံထူးခြားစလဲကိုလာရောက်ခွင့်ပေးဖို့ဆိုတဲ့အချက်၅ချက်ဖြစ်ပါတယ်။မာရီယူပေါမြို့ကိုတနင်္လာနေ့မှာနောက်ဆုံးထားလက်နက်ချဖို့ရုရှားကယာစတန်ပေးထားတာကိုယူကရိန်းကပယ်ချလိုက်ပါတယ်။ဒီချိန်မှာပဲရုရှားတပ်တွေကယူကရိန်းမြို့တော်ကီဖ်ကိုပို့ပြီးတိုက်ခိုက်နေပါတယ်။လက်နက်ချဖို့စကားပြောစရာမရှိပါဘူး။ရုရှားတွေကိုပြောထားပြီးပါပြီလို့ယူကရိန်းဒုတိယဝန်ကြီးချုပ်ဖာရာရှိုကယူကရိန်းယန်ပရာဗရာသတင်းစာကိုပြောပါတယ်။မာရီယူပေါမြို့ကနေလူတွေထွက်နိုင်အောင်လမ်းကြောင်းဖွင့်ပေးတင်တယ်လို့သူကတောင်းဆိုလိုက်ပါတယ်။တနင်္လာနေ့အယုံမတက်မီမှာလက်နက်ချကြဖို့ရုရှားကယက်စတန်ပေးထားခဲ့တာပါ။လက်နက်ချဖို့ညင်းဆိုတာဟာလူစိုးတမျှတွေဘက်ကရက်တာဖြစ်တယ်လို့ရုရှားကဆိုပါတယ်။ညကကီးပြို့ကဈေးတစ်ခုကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လူ၄ယောက်သေဆုံးသွားခဲ့ပါတယ်။တနင်္လာနေ့ကကီးပြို့မြောက်ပိုင်းမှာတိုက်ပွဲပြင်းထန်ခဲ့ပြီးရုရှားတပ်တွေဟာရှေ့မတိုးနိုင်သေးပဲကီးပြို့လည်းကနေ25ကီလိုမီတာကျော်မှာပဲရှိနေသေးတယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ရုရှားနဲ့ယူကရိန်းသဘောတူညီချက်မရခဲ့ဘူးဆိုရင်ဒါဟာတတိယကမ္ဘာစစ်လို့အတိတ်ပဲရတဲ့အကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီက CNN သတင်းဌာနရဲ့ Farid Zakaria အစီအစဉ်မှာပြောလိုက်ပါတယ်။ဒီကနေ့တနင်္လာနေ့မှာပဲ American ပြင်သစ် Germany, Italy နဲ့ Britain တို့ဟာ online ကနေပူးပေါင်းဆောင်ရွက်ရေးအစည်းအဝေးတက်ကျင်းပမှာပါ။ Ukraine ဒုက္ခသည်3သန်းခွဲနီးနီးအရေးအတွက်ဟာသူတို့လက်ခံနိုင်စွာကုန်တဲ့အဆင့်ကိုရောက်နေပြီလို့ဘိုးယောပါတိုင်းပြည်တွေကတာဝန်ရှိသူတွေကတနင်္လာနေ့ကပြောလိုက်ပါတယ်။ Ukraine ဒုက္ခသည်အများစုဟာ Poland, Slovakia,Romania နဲ့ Hungary နိုင်ငံတွေရဲ့နယ်စပ်ကိုရောက်လာခဲ့ကြတာပါ။ဘူလာနိုင်ငံတဲကိုဝင်ရောက်လာတဲ့ဒုက္ခသည်က2သန်းကျော်ရှိပါတယ်။လူဦးရေ 1.8 သန်းရှိတဲ့မြို့တော်ဝါဆော့ရဲ့လူဦးရေဟာ18ရာခိုင်နှုန်းမြင့်တက်သွားတယ်လို့ပိုလန်တာဝန်ရှိသူတွေကပြောကြပါတယ်။အခုလိုလက်ခံနိုင်စွာကုန်တဲ့အမှတ်ကိုရောက်လာတဲ့အတွက်တခြားဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်ကိုလည်းဒုက္ခသည်ဖိအားကကြားရောက်လာပြီးဖြစ်ပါတယ်။ဒုက္ခသည်တွေဟာဘောလုံးကွင်းတွေအာဝဇာယုံတွေနဲ့စခန်းတွေမှာလောလောဆယ်နေထိုင်နေကြရပြီးဒီလိုနေထိုင်နေရတာဟာဘဝအတွက်မကောင်းပါဘူးလို့ချက်ပြည်တဲ့ရေးဝင်ကြီးဗစ်ရကူဆန်ကပြောပါတယ်။ဝင်လာတဲ့ဒုက္ခသည်တွေအလုံးလုံးနိုင်ရေးကျန်းမာရေးအမတ်ခံချက်ရရှိရေးနဲ့ကြောင်းတက်နိုင်ရေးအတွက်ချက်နိုင်ငံလွှတ်တော်ကဥပဒေ၃ခုကိုပြီးခဲ့တဲ့အပတ်ကအတည်ပြုလိုက်ပါတယ်။တကယ်လို့ယူကရိန်းမှာလူသားချင်းစာနာထောက်ထားရေးလမ်းကြောင်းတွေပို့ပြီးပွင့်လာမယ်ဆိုရင်ဒုက္ခသည်တွေပို့ပြီးရောက်လာကြလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11683ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလံမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့သတင်းလာနေညာပတ်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကုလသမဂ္ဂရဲ့စစ်ဆင်ညီနိုင်မှုကြောင့်စစ်တမ်းသင့်ဆီးရီးယားနိုင်ငံအတွက်ဖွဲ့စည်းအုပ်ချုပ်ပုံမူကြမ်းရေးဆွဲနိုင်ရေးဆီးရီးယားအစိုးရအထိုက်ခံတဲ့လူမှုအဖွဲ့အစည်းကကိုစလဲရီရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲစတင်တော့မှာပါပြီးခဲ့တဲ့အောက်တိုဘာလမှာကျင်းပခဲ့တဲ့ဆွေးနွေးပွဲနောက်ဆုံးနေ့မှာတော့ရှေ့လုံငန်းစဉ်နဲ့ပတ်သက်လို့သဘောတူညီမှုမရခဲ့ပဲအဆုံးသတ်ခဲ့တယ်လို့အစိုးရနဲ့အထိုက်ခံကြားတစ်ဖက်နဲ့တစ်ဖက်အပြစ်ပုံချခဲ့တာပါဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုစလဲဂီရီယာပီတာဆန်ကသူရဲ့ချောင်းဝင်ဆစ်ဆက်မှုနဲ့လာမယ့်သတင်းပါမှာဆွေးနွေးပွဲပြန်ဆဖို့အားလုံးသဘောတူညီခဲ့ကြတယ်လို့ပြောပါရယ်။ဒါပေမဲ့လည်းအစောပိုင်းကျင်းပခဲ့တဲ့ဆွေးနွေးပွဲ6ကြိမ်စလုံးအောင်မြင်မှုမရပဲအဆုံးသတ်သွားခဲ့တာကြောင့်လာမယ့်ဆွေးနွေးပွဲဘယ်လိုဖြစ်မလဲဆိုတာခံမှန်းဖို့ခက်တယ်လို့လည်းကုလအထူးကိုယ်စားလှယ်ကပြောပါရယ်။ကိုယ်စားလှယ်၃ဖွဲ့စလုံးပြောတဲ့အတိုင်းလုပ်ကိုင်ကြမယ်ဆိုရင်တော့တိုးတက်မှုတွေရလာမှာပါလို့လည်းပြောပါရယ်။2012ခုနှစ်တုန်းကတော့ဆီးရီးယားငြိမ်းချမ်းရေးလက်မှတ်မြေပုံတစ်ခုကိုကုလသမဂ္ဂကရေးဆွဲပေးခဲ့တာပါ။အဲ့ဒီအချိန်မှာကုလသမဂ္ဂရဲ့ကြီးကြပ်မှုနဲ့ရွေးကောက်ပွဲတရကျင်းပပြီးရင်ဖွဲ့စည်းအုပ်ချုပ်ပုံမူကြမ်းရေးဆွဲဖို့လည်းပါပါတယ်။ဒါပေမဲ့လည်းဆီးရီးယားသမ္မတဘရှာအယ်အာဆတ်ကပြီးခဲ့တဲ့မေလမှာသူကဦးအောင်ရွေးကောက်ပွဲကျင်းပပြီးတော့အပြတ်အသတ်အနိုင်ရတယ်လို့ကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဆိုရီအာရေဗျာနိုင်ငံကို Patriot ဒုံးခွင်းဒုံးလက်နဲ့အတော်များများလှတ်တလို့သတင်းမှမှပေးဖို့ခဲ့ပါတယ်။အမေရိကန်ဆော်ဒီဆက်ဆံရေးရှုပ်ထွေးလာစေနိုင်တဲ့တင်မာမှုတွေတိုးလာနေတယ်လို့သမ္မတဂျိုးဘိုင်ဒန်ကရှုံ့မြင်ထားတဲ့ဒေတာရေးအခြေအနေတွေတည်ငြိမ်လာအောင်ဒုံခွင်ဒုံလက်နက်တွေပေးပို့ခဲ့တာလို့အစိုးရအစင်းမြင့်အရာရှိတယောက်ကတနင်္ဂနွေနေ့ကအတည်ပြုပြောဆိုပါရယ် အမေရိကန်နိုင်ငံအနေနဲ့ဒေသရေမဟာမိတ်နိုင်ငံတွေဖက်ကရပ်တည်သွားမယ်ဆိုတော့တမရာဂျိုးဘာနဲ့ဂရစ်ကအတိုင်းအခုလိုဆောင်ရွက်ခဲ့တာလို့လဲနာမည်မဖော်လို့တဲ့အဲ့ဒီရရှိကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့အစိုးရကတရားဝင်ထုတ်ပြန်တာတော့မရှိသေးပါဘူးရှီမင်ဟူတီတပုံတွေရဲ့တက်ခတ်မှုကိုတုံ့ပြန်တဲ့နေရာမှာဒုံးရံကကွေးရေးစနစ်ကအလွန်အရေးကြီးတယ်လို့ဆိုရီအာရေဗျနိုင်ငံကအလေးနဲ့ပြောဆိုနေတာပါဆိုရီအာရေဗျနိုင်ငံအတွက်အရေးကြီးလာတဲ့စွမ်းအင်စေယုံတွေကိုဘုံတင်ဆောင်လာတဲ့အဝေးထိန်ဒရုန်းရင်တွေမီဇိုင်းဒုံးတွေနဲ့ယင်မင်ဟူတီတပုံတွေပစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်သမ္မတအင်ပီရိုနိုင်ငံတော်လုံခြုံရေးအကြံပေးဂျက်ဆာလီဗန်ကတင်းငွေနေနဲ့မှာပစ်တင်ရှုံချခဲ့တာပါအဲ့ဒီတိုက်ခတ်မှုကြောင့်စေယုံတစ်ခုမီးလောင်ပြီးတော့အခြားစေယုံတစ်ခုမှလည်းရေနံထုတ်လုပ်မှုယာယီပြတ်တောက်ခဲ့ရပါတယ်မတ်လ22ရက်နေ့အင်္ဂါနေ့ဟာကမ္ဘာ့ရေနဲ့ World Water Day ဖြစ်ပါတယ်ဒီနေ့မှာတော့မြေအောက်ရေအကြောင်းမိမောင်းထိုးပြထားပါတယ်Groundwater, its importance, and the threat it faces. မြေအောက်ရေသူအရေးပါမှုနဲ့ရင်ဆိုင်နေရတဲ့ချိန်ချောင်းမှုများဆိုတဲ့အဘော်ကိုရွေးထားပါတယ်။ကမ္ဘာလူဦးရေတစ်ဝက်လောက်မိခိုးနေရတဲ့တောက်သုံးရေနဲ့ဆိုက်ပျိုးရေသုံးရေကြိုတွေကိုမြေအောက်ရေအောင်းလွှာကနေရပါတယ်။အဲ့ဒီရေအောင်းလွှာတွေအလင်းအမြန်ခန့်ချောက်လာနေပေမဲ့ဒီအကြောင်းဆွေးနွေးပြောဆိုမှုတိတ်မရှိကြဘူးလို့တဘာဝပတ်ဝန်းကျင်အရေးသက်ကြွအလှရှားသူတွေကထောက်ပြပါတယ်။မိုးခေါင်ရေရှားတဲ့အခါမြစ်တွေချောင်းတွေရေခန့်ချောက်လာတဲ့အခါမိုးနဲ့နှင်းကလာတဲ့မြေအောက်ရေတွေကိုတော့အမိပြကြတာပါအဲ့ဒီလိုမိခိုနေရတဲ့ကမ္ဘာအကြီးဆုံးရေအောင်းလွှာတွေရေပမာဏအလင်းအမြန်ကျဆင်းလာတာကြောင့်အစိုးရညာတွေမြင့်တက်လာတာပါတဘာဝပတ်ဝန်းကျင်ညညာမှုကြောင့်ရောစီမံခန့်ခွဲမှုကြောင့်ပါမြေအောက်ရေတွေအခုလိုပြဿနာနဲ့ကြုံနေရတာပါရေတွေဘယ်ကလာသလဲဆိုတာနဲ့ရေစီမံခန့်ခွဲရေးကိစ္စအနာဂတ်ဖွံ့ဖြိုးရေးမူဝါဒတွေမှာထည့်သွင်းရေးဆွဲဖို့သက်ဆိုင်ရာအာဏာပိုင်တွေကိုပြည်သူတွေတိုက်တွန်းတင်တယ်လို့လှုပ်ရှားသက်ကြသူတွေကအကြံပြုထားကြပါတယ်နေ့စဉ်တိုးလာနေတဲ့ကမ္ဘာလူဦးရေ88%တန်ရပ်တည်နေရေးအထူးကတော့ချက်ကတော့မြေအောက်ရေစီမံခန့်ခွဲရေးကိုတိထက်မကနားလည်ဖို့ဖြစ်တယ်လို့လဲကြွန့်ကျင်ပညာရှင်တွေကပြောဆိုကြပါတယ်။ခရီးသည်နဲ့လေယာဉ်အမှုရန်အပါအဝင်လူပေါင်း132ဦးတင်ဆောင်လာတဲ့ China Eastern Airlines က Boeing 737ခရီးသည်အသင်းလေယာဉ်တရုတ်နိုင်ငံတောင်ပိုင်းကွမ်ရှီပြည်နယ်ထဲမှာဒီကနေ့ပြတ်ကျသွားတယ်လို့အစိုးရပိုင်းသတင်းဌာနကကြေညာပါတယ်။ Boeing 737လေယာဉ်ဟာ10 county ဝူချိုးမြို့အနီးမှာတင်းလာနေကပြတ်ကျသွားတယ်လို့လဲစစ်စစ်တင်းမှာကြေညာသွားပါတယ်။အစောပိုင်းကြေညာချက်မှာတော့လေယာဉ်ပေါ်မှာလူအောင်133ဦးပါတယ်လို့ဖော်ပြခဲ့ပေမဲ့အမှန်တကယ်လေယာဉ်ပေါ်ပါသွားသူကခီးတယ်123ဦးနဲ့လေယာဉ်အမှုရန်ကိုဖြစ်တယ်လို့ပြင်ဆင်ကြေညာခဲ့ပါတယ်။လေယာဉ်ပြတ်ကျရာနေရာကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေပြီးလက်ရှိမှာတော့တိတ်ဆုံးသူနဲ့ထိခိုက်ဒဏ်ရာရသူဘယ်နှယောက်ရှိသလဲဆိုတဲ့သတင်းတွေတော့ချက်ချင်းထွက်မလာသေးပါဘူး။ရှန်ဟိုင်းမြို့အခြေစိုက် China Eastern လေကြောင်းလိုင်းဟာတရုတ်နိုင်ငံကထိပ်တန်းလေကြောင်းလိုင်းတုံးခုမှတစ်ခုအပါအဝင်ဖြစ်ပြီးပြည်ရင်းပြည်ပလေဆိပ်ပေါင်း248ခုကိုပြန်တန်းပြည်ဆွဲနေတာဖြစ်ပါတယ်။ကူမင်းမြို့ကနေကွမ်ဂျိုးမြို့ကိုပြန်တန်းနေတဲ့အချိန်တွင်ဟူဂျိုးမြို့အနောက်တောင်ဘက်ကလေးမာတွင်ရေဒါကနေလေယာဉ်ပျောက်သွားတာဖြစ်တယ်လို့ပြောပါတယ်။2015ခုနှစ်ဇွန်လကစပြီးတော့စတင်ပြန်တန်းနေတဲ့အင်ဂျင်နှလုံးတက် Boeing 737ဟာခီးသူနဲ့ခီးလက်အကွာဝေးခီးစင်းတဲ့အတွက်ကဘာတဝါလူကြိုက်များလာတဲ့လေယာဉ်မျိုးအစားလည်းဖြစ်ပါတ
ယ်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့တင်ပြပေးကြကြတာပါခင်ဗျာ။ VOA American တန်ကနေတနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းလော်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ရှမ်းပြည်နယ်အတွင်းကဆစ်ဘေးရှောင်ဒုက္ခသည်တွေစာနာရိတ်ခအခက်ခဲရင်ဆိုင်နေရတဲ့သတင်းကိုပြောပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့ဘက်ကိုဆန်နဲ့အစားအသောက်ရိတ်ခါကြောက်တွေတည်ဆောင်တာကိုစစ်ကောင်စီကတားမြစ်ပိတ်ပင်နေတာကြောင့်စစ်ပြေဒုက္ခသည်900ကျော်ရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်။ပရာဟိတလူသူတွေလည်းမရှိတာကြောင့်မုံကိုဘက်ကဒုက္ခသည်တွေအတော်လေးဒုက္ခရောက်နေကြရပါတယ်။ရခိုင်ကလာတဲ့မုံကိုစစ်ပြေဒုက္ခသည်တွေရဲ့အခြေအနေကိုတော့ကိုငင်းညံကပြောပြပေးမှာပါခင်ဗျာ
။စစ်ကောင်စီတပ်နဲ့ကိုကန့်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ MNDAA တို့အကြား2021ခုနှစ်ဩဂတ်လတည်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာ9ရွာကရာနဲ့ချီတဲ့စစ်ပေးဒုက္ခသည်တွေဟာမုံကိုမျိုးကယာယီစစ်ပေးဒုက္ခသည်စခန်း9ခုမှာခိုးလုံနေရပါတယ်။မြို့ကန်ကူညီရေးအဖွဲ့တွေဘက်ကအထောက်ပံ့တွေတိတ်မပေးနိုင်တာကြောင့်ရိခအခက်ခဲနဲ့ရင်ဆိုင်နေရတယ်လို့မုံကိုမျိုးရောက်စစ်ပေးဒုက္ခသည်တို့က VOA ကိုအခုလိုပြောပါဗျာ။ဒါတော့
ဆက်ချေနေတော့ချီတဲ့အဖွဲ့ကဟိုအရင်ကတော့ဟင်းလက်ခွာပေးတယ်၊ဆန်လက်ပေးတယ်၊ဒီစာလက်ပေးတယ်အခုကျင်လာလောလောဆယ်ဆန်လက်ပေးထားတယ်။ဆန်လက်ဟိုမကုန်းတက်ခေါ်ပေးထားတယ်။ကုန်းကားတွေအခုကုန်းကားတွေဟိုကူညီတက်လို့ဖလိုတက်လို့မရှိတော့ဘူးတယ်ဟိုဟာဆိုတော့လေ ပေးလို့မပေးနိုင်တော့ဘူးတဲ့ဒီလိုဖြစ်နေတယ
်မွန်ဂိုဒေတာတွေကပရာဟိတအကူညီသူတွေအထောက်ပံ့မပေးနိုင်တာကြောင့်တခြားဒေသကကူညီရေးအဖွဲ့အစည်းတွေကိုအကူအညီတောင်းခံနေကြရပါတယ်။မုံကိုမျိုးကိုစံတင်မယ်ဆိုရင်စစ်စေးရေးဂိတ်တွေကတားဆီးပိတ်ပင်နေတာကြောင့်စံတွေပို့ဖို့အတော်လေးမလွယ်ဘူးလို့ပြင်ပကူညီရေးအဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ်
။စံပို့ရဖို့တော်တော်လေးခက်တယ်။အဲ့လိုစံတွေတင်ခွင့်မပေးတာတို့ကပို့လို့ရှိရင်တို့ကစစ်စေးတော့ဒီလိုတွေ့တယ်ဆိုရင်တို့ကကာရောလူရောစစ်စေးကိုသိမ်းတာဆိုရင်အဲ့ဒီမုံကိုလန်ကဘုံခွေစီစီကိလို့ခေါ်ပါတော့ဘုံခွေစီစီကိရှိရင်ခွင့်မပေးတာဟုတ်အဆန်းအရေးခါ၆ပြောပါတော့
စစ်ကောင်စီတပ်တွေနဲ့ MNDA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကိုကန့်အဖွဲ့တွေစီအရေးခါမရအောင်တားဆီးပိတ်ပင်နေပုံရပါတယ်ကုလသမဂ္ဂကမ္ဘာစားနေရင်ခါအဖွဲ့ WFP ကပြီးခဲ့တဲ့လကစတင်ပြီးစစ်ပြေးဒုက္ခသည်တွေအတွက်မိသားစုတစ်ခုကိုကျပ်ငွေ8000နဲ့တခြား NGO အဖွဲ့တစ်ခုဖြစ်တဲ့The Best Shelter အဖွဲ့ကမိသားစုတစ်ခုကိုကျပ်ငွေ3000ကျပ်ထောက်ပံ့ထားတယ်လို့မွန်ဂိုမျိုးကစစ်ပေးရှောင်တွေကိုကူညီနေသူတူကပြောပါတယ်ဒီထောက်ပံ့မှုဟာ6လပိုင်းအထိသာဖြစ်တယ်လို့လည်းပြောပါတယ်လက်ရှိအခြေအနေတွေအရမွန်ဂိုမျိုးကိုပြင်ပဆန်တည်ယူမှုပိတ်ပင်ထားတာနဲ့တရုတ်နိုင်ငံဘက်ကလည်းတင်သွင်းလို့မရတာကြောင့်ဒေသအတွက်ဆန်တွေကိုဒေသခံတွေကအဓိကရှာဖွေဝယ်ယူနေရပါတယ်မွန်ဂိုမျိုးပေါ်မှာစစ်ပြေးဒုက္ခတဲ့အခုအချိန်ထိ950ကျော်ရှိနေပြီးဒေတာထွက်ဆန်ကလည်းရေရှည်အတွက်လုံလောက်ဖို့ခက်ခဲနိုင်တယ်လို့အကူအညီပေးရေးဆောင်ရွက်နေသူတွေကပြောပါတယ်ခင်ဗျာ
။ကိုငင်းချန်ပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ချင်းပြည်နယ်ကနေအိန္ဒိယပြည်နယ်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးကြတဲ့မြန်မာပြည်ကစစ်ပေးရှောင်နေအခက်အခဲကိုလည်းပြောပြပါမယ်။မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ထွက်ပြေးခိုလုံနေကြတဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေ၊ကျန်းမာရေးဆောင်ရှောက်မှုနဲ့စားသောက်ရေးအခက်အခဲတွေရင်ဆိုင်နေကြရပါတယ်။အလို့ကန်ရှားပါပြီးငွေကြေးမလုံလောက်တဲ့အတွက်ဆေးကုဆေးဝယ်စတာတွေမလုပ်နိုင်ဘူးလို့ဒုက္ခသည်တွေကပြောပါတယ်။မီဇိုရမ်အစိုးရနဲ့ပရာဟိတကူညီသူတွေကတတ်နိုင်တဲ့လောက်အကူအညီတွေပေးနေပေမဲ့လည်းဒုက္ခသည်အများစုကအခက်အခဲတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါပါခင်ဗျာ။
မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်နှိမ်နင်းတာနောက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေတာကြောင့်ချင်းပြည်နယ်နဲ့ကရက်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုတောင်းနဲ့ချီပြီးတော့ထွက်ပြေးခိုလုံခဲ့ကြပါတယ်။အဲ့ဒီဒုက္ခတွေအများစုမှာဝင်ငွေမရှိတဲ့အတွက်နေရေးစားရေးစေကူတရေးတွေမှာအခက်တွေ့နေကြပါတယ်။နေထိုင်မကောင်းဖြစ်ပေမဲ့ငွေကြေးမတန်နိုင်လို့ဆေးမကုနိုင်ဆေးမဝယ်နိုင်ဖြစ်နေတဲ့အခြေအနေကိုဒုက္ခတွေတူကအခုလိုပြောပြပါတယ်
။စားရေးတောက်ရေးမှလည်းခက်ခဲတဲ့အားနဲ့ဟာဆေးဝေဖို့နေမကောင်းမကျန်းမာတဲ့အချိန်မှာဆေးဝေဖို့ပြီးတော့ဆေးခန်းသွားပြဖို့အကေအခါတွေခက်ခဲတဲ့လူတွေကတော့အာလူဦးရေရဲ့သုံးပုံမှန်ပုံကခက်ခဲမှုရှိပါတယ်။တို့ကတော့တို့ပြည်တဲ့လူစီမှာနည်းနည်းသိတယ်အဲ့လိုမျိုးချင်းဟာပြီးမှသိခံသွားကြတဲ့လူတွေရှိတယ်လို့ဆိုဆိုရင်ဒီတိုင်းအောင်ဤပြီးမှဟိုဟာပါရစမောလီနဲ့အနီနာမှာတောင်းပြီးမှအဲ့လိုမျိုးတွေရှိတဲ့လူတွေလည်းရှိပါ
မြန်မာနိုင်ငံဘက်ကနေအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးသွားသူက3000လောက်ရှိနေပါတယ်။အဲ့ဒီထဲမှာ3ပုံ2ပုံလောက်ဟာငွေကြေးခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ပြောပါတယ်နိုင်ငံရခြားမှာရှိတဲ့မိသားစုဆွေမျိုးတွေကထောက်ပံ့သူတွေကနေလွဲလို့လူတော်တော်များများအဆင်မပြေဖြစ်နေကြတယ်လို့နောက်ထပ်ဒုက္ခသည်တူကပြောပြပါဗျ။
ဒီချို့ကတော့ဟိုကသူတို့သားသမီးတွေညီကိုမောင်နှမတွေကနိုင်ငံခြားမှာရှိတဲ့လူကတော့နည်းနည်းအဆင်ပြေတာပေါ့။ဒါပေမဲ့လူကဟိုကသားသမီးဟိုဖက်မှာမရှိတဲ့လူတွေဆိုတော့ပိုခက်ခဲရှိတာကိုလည်းဟိုကတယောက်တော့ရှိတယ်။ကျွန်တော်တို့ကလည်းမကူညီနိုင်ဘူးပေါ့။ဟိုဖက်ကလည်းအကူအညီမရှိဘူးဆိုတော့ကိုလည်းဆေးဟိုမှာဟိုတလတ်လောက်ဆက်သွားပြီလေ။ဒီကြီးဒီဖက်မှာနည်းနည်းအဆင်မပြေဘူး။
မီဇိုရမ်ဆိုရကမြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုဒုက္ခသည်အတိမတ်ပြုကပ်ပြားတွေထုတ်ပေးထားသလိုအကူအညီပေးမှုတချို့လည်းရှိပါတယ်ပရာဟိတကူညီပေးသူတွေကလည်းလိုအပ်တဲ့စံစီပဲအာလူးစားတဲ့စားသုံးကုန်တွေကိုထောက်ပံ့ပေးလျက်ရှိပါတယ်ဒါပေမဲ့စစ်ပေးဒုက္ခသည်ဥယေကအလွန်ကိုများပြားတာကြောင့်စားရေးတောက်ရေးနဲ့တောက်သုံးရေးကအစအခက်အခဲဖြစ်နေကြတာပါ
ခုလောလောဆယ်ကွာပြဿနာကတော့ဟိုကစားဝတ်နေရတဲ့ဟိုဆံပေါ့နော်ဒီကတော့ဆံပေါ့ဒီတော့ဟိုအရေးခုလောလောဆယ်ကျတာတော့ထောက်ဖန်းမှုကတော့ဟိုရရလို့ပဲပြောရပါတော့နော်ထောက်ဖန်းတဲ့လူတွေကဟိုအခုတော့ဆိုတာဆာနဲ့ထောက်ပန်းတာဟာတော့ဟိုအနေတည်းတယ်ကို
အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့နောက်ထပ်ဒုက္ခသည်အမျိုးသမီးတဦးကလည်းသူနေတဲ့နေရာမှာဆန်စီပဲအပြင်မီဇိုရမ်အစိုးရကနေမြန်မာဒုက္ခသည်တွေအတွက်မိသားစုတစုကိုမြန်မာကျပ်ငွေ3000လောက်ထိတော့တစ်ခါတလေထောက်ပံ့ပေးတာမျိုးရှိတယ်လို့ပြောပါတယ်
ဝီချေထပ်မှုကကြတော့တခါတလေကြရင်ရတယ်တခါတလေလိမ့်မှရတာအများဆုံးကတခါတလေကြရင်ဟိုမြန်မာငွေနဲ့2000လို့3000လို့အဲ့ဒါတွေပေးတဲ့ချင်းရှိတယ်တခါတလေမှပဲအဲ့ဒါ
မြန်မာစစ်ဘေးဒုက္ခသည်တွေဟာမီဇိုရန်ပြည်နယ်ရဲ့မြို့တော်အိုင်ဇောမြို့ပါဝင်ခရိုင်၁၁ခုမှာရှိတဲ့ဒုက္ခသည်စခန်းတွေမှာဖြန့်ကျက်နေထိုင်နေကြတာပါတချို့ကတော့အိမ်ငှားပြီးနေထိုင်သူတွေလည်းရှိပါတယ်စီဒီအန်အကြမ်းဖက်လှုပ်ရှားမှုမှာပါဝင်ခဲ့လို့အိန္ဒိယဘက်ကိုထွက်ပြေးခိုလုံနေတဲ့ဒုက္ခသည်အမျိုးသမီးတဦးကလည်းသူ့အခက်ခဲအခုလိုပြောပြပါတယ
် CDM အထောက်ပံ့နေလဲဟာမရဘူးပြဆိုင်ဝင်နေရခဲ့တယ်ဘယ်တော့ဟာအမျိုးတွေအဲ့လိုဒီနေ့ထောက်ပံ့လို့တန်ဆာရတာမျိုးတွေကမထောက်ပံ့တော့လူစားရဘူးပေါ့ကဲတော့များကြည့်ပါပဲ။အများခါတွေလည်းရှိသေးတယ်။အလို့ကံရဘာမှလုပ်ဖို့မရှိဘူးဒီမှာကွာ။အလို့မရှိဘူးကတောင်းရတစ်ခါတလေတောင်းရလို့တော့ရှိတယ်ဒါပဲ
။ချင်းပြည်နယ်မှာချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတာကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံကြသူတွေကနေ့စဉ်နဲ့အများရှိနေပါတယ်။အဲ့ဒီဒုက္ခသည်တွေအနေနဲ့နေရေးစားရေးကျန်းမာရေးစတဲ့အရေးပေါ်ကူညီဆောင်ရှောက်မှုတွေလိုအပ်နေတာဖြစ်ပါတယ်ရှင်။
ဆူမွန်တင်ပြပေးကြတာပါခနခုဆက်ပြီးတော့မြန်မာနိုင်ငံကိုဒီကနေ့ဝင်ရောက်တိုက်ခတ်ဖို့ရှိတဲ့မုံတိုင်းသတင်းကိုပြောပြပါမယ်။ဘင်္ဂလားပင်လယ်အော်ဘက်ကနေမြန်မာနိုင်ငံဘက်ကိုဥတီနေတဲ့အားကောင်းတဲ့မုံတိုင်းငယ်ဟာဒီကနေ့မတ်လ21ရက်တနင်္လာနေ့ညမှာကိုကိုကျွန်းအနီးကဖြတ်ပြီးမနက်ဖြန်အင်္ဂါနေ့နေ့လယ်ပိုင်းလောက်မှာတော့မြဝကျွန်းပေါ်ဒေသဘက်ကိုဖြတ်တန်းတိုက်ခတ်မယ်လို့မိုးစလာဌာနကခန့်မှန်းထားပါတယ်။နေ့ဖြန်မတ်လ22ရက်နေ့နေ့လယ်ပိုင်းလောက်ကျရင်အေရဝတီတိုင်းနဲ့ရန်ကုန်တိုင်းတို့မှာအမြင့်ဆုံး၄တိုင်နှုန်းတနာရီမိုင်50ကနေ55မိုင်အထိတိုက်ခတ်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ဒီအခြေအနေကြောင့်မုံတိုင်းလမ်းကြောင်းတင့်တဲ့နေရာတွေမှာသက်ဆိုင်ရာကမုံတိုင်းသတိပေးချက်တွေလိုက်လံသတိပေးနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညဦးကပြောပြပေးမှာပါခင်ဗျ။
လက်ရှိမှာအင်အားကောင်းတဲ့မုန်တိုင်းငယ်ဟာဒီနေ့မတ်လ22ရက်နေ့ညပိုင်းမှာကိုကိုကျော်အနီးကနေဖြတ်ပြီးတော့မနေ့ပြန်မတ်လ22ရက်နေ့နေ့လယ်ပိုင်းကျရင်တော့ AOD မြို့ကကျွန်းပေါ်ဘက်ကိုဖြတ်တန်းဝင်ရောက်မှာဖြစ်ပါတယ်။23ရက်နေ့မှာတော့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ဘက်ကိုဥတီတိုက်ခိုက်မှာဖြစ်ပါတယ်။ဒါကြောင့်မလို့မိုးလေဝသနဲ့ဇလဗီယာဦးစီးဌာနကလက်ရှိမှာလင်းမော်ရောင်မုန်တိုင်းအဆင့်ကိုတတ်မှတ်ထားပါတယ်။လင်းမော်ရောင်ကဒုတိယအဆင့်ဖြစ်ပြီးတော့ဒီထက်ပြင်းထန်ရင်တော့အနီရောင်နဲ့အညွန့်ရောင်အဆင့်တွေကိုအသီးသီးတတ်မှတ်လို့ရှိပါတယ်။မနေ့မတ်လ22ရက်နေ့နေ့လယ်ပိုင်းကျရင်တော့မုံတိုင်းဟာ ERI တိုင်းဒေသကြီးဟိုင်းကြီးကျွန်းအနီးကိုရောက်ရှိလာနိုင်ပြီးတော့ ERI တိုင်းနဲ့ရန်ကုန်တိုင်းတွေမှာအမြင့်ဆုံး၄တိုက်နှုန်းတနာယီကိုမိုင်50ကနေပြီးတော့55မိုင်အထိတက်ခိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်မို့ရန်ကုန်မြို့တချို့နေရာတွေအပါအဝင်မုံတိုင်းသရောက်မှုရှိနိုင်တဲ့နေရာတွေမှာမုံတိုင်းသတိပေးချက်တွေကိုလမ်းတွေမှာလိုက်တံသတိပေးနေပါတယ်။မုံတိုင်းအရှိန်ကြောင့်လေပြင်းတက်ခိုက်ပြီးတော့အပင်ပြိုလဲတာတွေအပြင်မိုးသည်ထန်စွာရွာသွန်းတာကြောင့်မြေချောင်းတွေရုတ်တရက်ရေကြီးတာတွေအပြင်ငြိပြိုတဲ့အနေအထားတွေထားကြဖို့မူစလာတာဝန်ရှိသူတူက view ကိုပြောပါတယ
်။ကံမှုန်တိုင်းလမ်းကြောင်းနဲ့ကပ်နေတဲ့ AR ပေါ့ AR တိုင်းဒီပါနေခါရတော့ AR ဒီအင်ဂျင်နာနေကပ်ပြီးတော့သွားမဲ့သဘောရှိတဲ့ခါကျတော့တိုင်းလုံးကထိထားဖို့လိုတယ်။သို့သဖြင့်တော့ကံယူလမ်းမှာပူပြီးတိထားမှာပေါ့လေ။ဒါဆိုသူမှလီရောမိုးရောမှုန်တိုင်းဒီရောရှိနိုင်တယ်။ဟုတ်နော်။ဒီမှုန်တိုင်းနဲ့ဒီပါလာတဲ့လေတို့မိုးတို့ကပင်ကန်းသားသူကပြောတယ်မုံတိုင်းဒီရီတို့ဒါစိုးရင်နေရမှာလေ23ရက်နေ့လောက်ထိပေါ့နော်ဒီမုံတိုင်းရှင်မုံတိုင်းကိုသတိထားဖို့လို့နော်သတိထားဖို့လို့ပါလေ
PRI တိုင်းဟန်ကြီးကျွန်းမြို့ကရက်ကြီးအုတ်ချုပ်ရီမှုတွေကနေပြီးတော့မတ်လ19ရက်နေ့လောက်ကစပြီးတော့မုံတိုင်းသတိပြီးနှိုးဆော်တာတွေရှိတဲ့အတွက်ဒေသခံအနေနဲ့ကြိုတင်ပြဿနာတွေပြုလုပ်ထားကြတယ်လို့ဟန်ကြီးကျွန်းမြို့ကန်တူကပြောပါတယ
်မုံတိုင်းဒီတိုင်းပဲပေါ့မုံတိုင်းဒီတိုင်းပဲကိုကိုလုံးလုံးထားတော့တန်းလာလူတွေအုံမတက်ပြီးတော့ဒီခါလေးဝယ်ထားလို့တာပေါ့အကုန်လိုက်ကြည်ရတာလေအရိယာလိုက်ကြည်ရတာတော့အဲ့ကောကိုယ်ကိုတင်းကြီးသိသိပြီးနေကြတယ်အဲ့တော့သတိတော့နေကြတော့ကျွန်တော်တို့နာခဲ့မှနာခဲ့မှတုံထားဘူးတော့လေအကုန်တော့အရှင်းလုပ်လာရတ
ယ် PRI တိုင်းငပုတော်မျိုးအနေပိုင်းနေထိုင်သူတွေအနေနဲ့မုံတိုင်းသတိပေးချက်တွေထွက်ပေါ်လာတဲ့အချိန်ကစပြီးတော့တောင်မော်ရီမှာပြောင်းရွှေ့နေထိုင်တာတွေရှိတယ်လို့လည်းဒေသခံတူကပြောပါတယ
်အင်းယူဝစားရေးဆေးရေးထုတ်ထားရတာပဲအရင်တော့မပြင်ဆင်တာကြောင့်ဟိုကအခုပဲဟိုအရင်တော့ဒါအထင်ရတဲ့ဘုံတော်ကြီးတို့ဟိုချောကလက်တောင်အောက်တို့ရတာကြတော့တောင်ပေါ်ကိုပြောင်းပြောင်းကုန်ရဒီတောင်ပေါ်မှာအမျိုးတွေအင်ရှိတဲ့လူတွေကတောင်ပေါ်ကိုရွှေ့ကြတယ်ပေါ့အဲ့လိုမျိုးဒီနေ့ကကြတော့တနေ့လုံးမိုးကလေးဖြောင်းဖြောင်းနဲ့တနေ့လုံးရွာနေမိုးတနေ့လုံးအုံနေတယ်လေကကြတော့တစ်ချက်မှမလှုပ်ဘူးအကုန်လုံးပြည့်ရတဲ့တောင်မလှုပ်ဘူးငြိမ်းနေတယ်
မုန်တိုင်းဟာကုကုကျွန်းကနေပြီးတော့ ERI တိုင်းဟိုင်းကြီးကျွန်းကိုဖြတ်ပြီးတော့မတ်လ23ရက်နေ့ဗုဒ္ဓဟူးနေ့ကျရင်တော့ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူတန်တွဲစီကိုဖြတ်တန်းဝင်ရောက်မယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်။မုန်တိုင်းဖြတ်ကျော်ဝင်ရောက်တဲ့အချိန် ERI တိုင်းဒေသကြီးပသိမ်ခရိုင်၊ရဘတာခရိုင်၊မြောင်းမြ၊မူဦးပင်ဖြာဝုံခရိုင်တို့ရဲ့ မြဝမြလက်တက်တွေအတွင်းမှာမုံတိုင်းတီရီဟာဆေဘီကနေပြီးတော့စလီပီထိမြင့်တက်နိုင်ရဲ့ဆိုပြီးတော့ခံမှန်းထားပါတယ်မုံတိုင်းကြောင့်မလို့ရန်ကုန်ပကူမော်ကင်းပြည်နယ်တို့မှာမိုးတဲထန်စွာရွာသွန်းနိုင်ပြီးတော့ကြံတိုင်းနယ်ပြည်နယ်တွေမှာလည်းနေရာကွက်ကြားမိုးရွာသွန်းနိုင်တယ်လို့ရေကြီးမြေပြိုမှုတွေသတိထားကြဖို့တောင်းရှိသူတွေကသတိပေးနေကြပါတယ်ခင်ဗျာ
ကိုဒါညုံတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ထမ်းမြန်မာနေဆက်ဒုက္ခသည်တွေစိုးရွားတဲ့ရာသီဥတုတန်ခံရတဲ့သတင်းကိုလည်းပြောပြပါအောင်မယ်ထမ်းမြန်မာနေဆက်တောင်ရင်းမြစ်တစ်လျှောက်မှာခေလိုနေကြတဲ့ဒုက္ခသည်တွေအခုရက်ပိုင်းမိုးတန်လေတန်ကြောင့်ဒုက္ခရောက်နေကြပါတယ်ကပလီပင်လယ်ပင်ဘက်ကနေမြန်မာနိုင်ငံဘက်ကိုအင်အားကောင်းမုန်တိုင်းငယ်တစ်ခုဥတီရွေ့လျားနေချိန်မှာတောင်ရင်းမြ
ခိုးလုံနေရတဲ့တောင်ရင်မြစ်တစ်လျှောက်ယာယီဒုက္ခသည်စခန်းတွေပဲမှာမလာ20ရက်တနင်္ဂနွေနေ့ညနေပိုင်းမှာမိုးရွာသွန်းတဲ့အရှင်ကျောင်းစခန်းထဲကိုရေဝင်ပြီးတော့ဒုက္ခရောက်ခဲ့ကြပါတယ်။ညလုံးပေါက်မိုးကြီးလေကြီးတဲ့ဒုက္ခတွေကြုံရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့သူတူကပြောပါတယ
်။အခုနောက်နောက်ကျတော့အဲ့အခြေခံဖို့မိုးရွာတဲ့အတွက်ကြောင့်သူတို့ခံပါလဲဆိုတော့ဒီအမိုးအကံတွေပေါ့နော်။အရင်ကတလပတ်နဲ့မိုးထားတဲ့ဟာဖြစ်တဲ့အတွက်အခုကအဲ့တလပတ်ကိုလေတိုက်တော့လွင့်ထွက်သွားတယ်လေ။အမှလေမိုးရွာတော့ရေလက်ဆိုနေအဲ့မှာအခင်းလိုမဲ့ဒီအဲ့အမိုးတွေအတွက်လိုမယ်ပေါ့နော်မနေ့ကကြည့်လိုက်တာမိုးတော့ရေတော့တဲ့မှာနေရလဲညလုံးပါပဲမိုးရွာတဲ့အချိန်မှာဆိုရှင်အဲ့ဒီနေတဲ့ရှစ်ပြေးဆောင်အဖက်တွေကတော့လုံးဝနေလို့မရဘူးအဲ့လိုလည်းမရဘူးဘာဖြစ်လို့အဲ့လိုမရဆိုတော့သူတို့နေရာကလေတိုက်တာနော်လေတိုက်လို့ရှင်အဲ့နေရာပဲထိတယ်ဆိုတော့အဲ့မှာသူတို့မိုးထားတဲ့အဲ့တာလည်းပဲလည်းလန်ပြန်ပြီးတော့ဟုတ်တာသူတို့နေတဲ့အဲ့အခင်းဆိုလို့ရှင်လည်းရေတွေရှင်းလာတယ်လေအပေါ်တံပေါ်ရေတွေရှင်းလာချင်းသူတို့စီရောက်ပြီးတော့အဲ့မှာအိုင်ထုံပြီးမှမနေ့ပိုင်းမှရေကဖြစ်ချင်းကျသွားတယ်ဆောင်းလဲရှင်းသွားတယ်
ယာယီစစ်ဘေးဒုက္ခတဲ့စခန်း၅ခုရှိတဲ့တဲ့ကစိုက်အမှတ်၁ကပ်မှာတော့တနင်္ဂနွေနေ့ညတော့ကမိုးတံကိုအတော်လေးခံလိုက်ရပါတယ်စိုက်အမှတ်၂ဖက်မှာတော့မနေ့ကစပြီးတော့မိုးရွာပေမဲ့အခက်အခဲသိမ့်မရှိခဲ့ဘူးလို့အဲ့ဒီစခန်းမှာနေထိုင်သူတူကပြောပါတယ
်ကျွန်တော်တို့ဒီနေရာမှာကျွန်တော်တို့နေတဲ့စစ်ဆောင်စခန်းကြတော့ဒီမိုးရွာတော့ပဲရှိတယ်မိုးတံနေတာတော့မရှိဘူးပေါ့နော်ကျွန်တော်အခုနေရတယ်မိုးတော့အုပ်တယ်ဆင်မအခုအချိန်ကတော့ကျမတို့မှာတော့တိုက်တာခက်တာကတော့အတန်ကြီးကြားရတယ
်မလာ21ရက်ဒီကနေ့ညနေပိုင်းအချိန်ကြီးရတော့မိုးအုံပြီးတော့လေတိုက်တာနဲ့မိုးပွဲကြတာလောက်ပဲရှိသေးတယ်လို့စစ်ဘေးရှောင်တွေရဲ့အခက်အခဲကိုကူညီသူလည်းဖြစ်စစ်ဘေးရှောင်စခန်းတွေရဲ့စီရင်ပြုစုသူလည်းဖြစ်တဲ့ဆရာလာဝါကပြောပါတယ်တိုက်ပွဲတန်ကြောင်ကိုရည်နေကိုဆွန့်ခွာပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်တွေဟာဆန္ဒရိခာအိုးခွက်ပကံနဲ့အေရကင်စတဲ့လိုအပ်ချက်တွေရှိပါတယ်အခုရာသီဥတုအခြေအနေကြောင့်လဲကျမကြီးအပါအဝင်ရေအခက်ခဲလဲရှိတယ်လို့ပြောပါတယ
်။ဒီစစ်ပြေးဆောင်၅ခုတည်းမှာအခုလိုက်ပြီးဆင်းကားလဲလိုက်ကြည့်နေတဲ့အချိန်မှာသူတို့ရဲ့လွယ်ချက်ကဒီကကအခုကကျမကြီးဘန်းနဲ့ပတ်သက်တဲ့ဟာတွေလဲအခုခုပြီးအတွက်နော်ခုပြီးကခွဲစီသူပြီးပြီးပြင်မဲ့လဲယောဂကအခုရာသီတကူယောဂဖြစ်နေတဲ့နာစီချောင်းဆိုးတာတို့ဝက်ပြက်ဝက်ရှောတာတို့အခုဆိုခလေးတွေဆိုအဖြစ်များစွာနှာခေါင်းတွေးယူတာတို့ဘာလို့ဆိုတွေးတယ်။ဒီလူကြီးဘန်းမှာဆိုရှင်အဲ့တုတ်ကွေးဟောနော်တုတ်ကွေးယောဂဆိုလို့ရှင်ဒီဟုတ်ကဲ့ယူရှောယောဂလည်းဖြစ်တယ်လူကြီးယောဂဘာမှဆိုခုအမျိုးမျိုးတွေတွေ့ရတယ်ဘာဖြစ်လဲဆိုသူကကဲနားမှာနေရတဲ့အဲဘယ်လိုခေါ်လဲစီပီဆံတွေနေရတဲ့အတွက်ချောင်းမှာချောင်းရည်တွေတုံးရပြရတဲ့အတွက်ချောင်းရည်မိုးရွာတော့လေရေကမတက်မရှင်းဘူးသူတို့အတွက်တောင်းရည်တန့်နေလိုအပ်နေတယ
်ဒီလိုအခက်ခဲတွေကြောင့်တချို့ကတော့နေရက်ကိုပြန်သွားကြပြီးတော့ကြံတဲ့ဒုက္ခတွေတွေဟာလေနေရက်ပြန်နိုင်ဖို့လုံခြုံအေးချမ်းမဲ့အချိန်ကိုမျှော်လင့်နေကြပါတယ်
ကျမတို့ကလေလေကစ်ကောဘဲမှာမနေတော့ဘူးကျမတို့ရွာဘဲမှာပြန်ပြောင်းလာပြီးရှင်မကိုထန်နေတဲ့နေရာပဲအရင်ဆုတ်ပြီးပြန်လာလိုက်တာအဲ့မှာနေလို့အဆင်ပြေတယ်ကျမတို့လည်းနေရာရှာပြီးတော့ရွှေ့လိုက်တယ်လေကိုနေတဲ့ရွာကိုတော့ပို့ပြီးကြတော့အချိန်နဲ့ကြည့်ပြီးတော့ပြန်လာရတာပေါ့
ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေး KNLA တပ်တွေအပါအဝင်ပူးပေါင်းတပ်ဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအဝင်ဆွန့်ခွာထွက်ပြေးနေကြရပါတယ်မြန်မာနိုင်ငံဘက်ကတောင်ရင်မြစ်တလျှောက်မှာရှိတဲ့အရာကြီးဒုက္ခတဲ့စခန်း၅ခုမှာရင်လူကြီးတထောင်ကျော်တဲ့အထိရှိပါရဲ့။နေရေးစားရေးခက်ခဲနေတဲ့အချိန်မှာရာသီဥတုဒဏ်ကြောင့်မှထပ်ပြီးတော့ဒုက္ခရောက်နေရပါရဲ့။မြန်မာနိုင်ငံကိုကိုကျွန်းအနီးကနေအေယာဝတီမြဝကျွန်းပေါ်ကိုအင်အားကောင်းမှုနိုင်ငံတစ်ခုရွေ့ရှားနေတဲ့အတွက်မိုးလေဝသနဲ့ဇလပိတာဦးစီးဌာနကလင်းမော်ရောင်အဆင့်တတ်မှတ်ထားပါရဲ့။အဲ့ဒီမုံတိုင်းငယ်ရဲ့အရှင်ကြောင့်မိုးရွာသွန်းတာ၄ပြင်းတိုက်တာမိုးထချုံရွာတာနဲ့မြင့်ငယ်ချောင်းငယ်တောင်ကျချောင်းတွေမှာလက်တပြက်ရေကြီးတာကုန်းမြင့်တောင်နှင်းဒေသတွေမှာမြေပြိုရာတွေဖြစ်နိုင်လို့ကြိုတင်သတိပြုနေထိုင်ဖို့ကိုလည်းမိုးလေဝသဌာနကသတိပေးထားပါတယ်ရှင်
။မမသည်စီအောင်တင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာအပတ်စဉ်ခန္ဓာတွေကိုဆက်လက်ပြီးတော့တင်ပြပေးသွားပါမယ်။
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်။တရရှိနောက်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းတော်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါ။ပထမဆုံးသတင်းတော်မှတ်စုအစီအစဉ်နဲ့စပါမယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံအတွင်းလျှက်စစ်မီးပြတ်တောက်မှုတွေဖြစ်နေတာကြောင့်စစ်ပွဲရေးလုံခြုံရေးအနေနဲ့ထိခိုက်မှုရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမအေးတန်တာကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာလျှက်စစ်မီးမကြာခဏဆိုသလိုပြတ်တောက်နေတာကြောင့်မရှိမဖြစ်လိုအပ်နေတဲ့တောက်သုံးရေပြက်လက်တောက်ကိုအများပြည်သူကြုံတွေ့နေရပြီးတော့ရေအခက်ခဲအထူးဖြစ်နေရတာပါ။လျှက်စစ်မီးအချိန်မှမရတာကြောင့်ပဲအိမ်တွင်းစီးပွားရေးအသေးစားလုပ်ငန်းတွေကအစားစက်မှုဆောင်ကုန်ထုတ်လုပ်ငန်းတွေအထိထိခိုက်မှုတွေရှိလာပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းထောက်မတ်စုအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်။ကျွန်မအေးတနာကျော်ပါ။မြန်မာနိုင်ငံကဒေသအသီးသီးမှာအခုရက်ပိုင်းတွေအတွင်းလက်စစ်မီးမကြာခဏပြတ်တောက်တာမိလာချိန်ပုံမှန်မရှိတာတွေကြောင့်ရေရရှိနိုင်မှုအခက်အခဲဖြစ်နေကြရတာပါလူရေထူထပ်တဲ့ရန်ကုန်မြို့မှာဆိုရင်လည်းအခုရက်ပိုင်းမှာမီးပြတ်ချိန်ကြားတဲ့ဒုက္ခကိုမြို့နယ်တိုင်းလူလူမှခံစားနေကြရပါတယ်မိလာမှာရေတင်ကြရသူတွေအနေနဲ့မိလာချိန်မမှန်တော့တာကြောင့်တောက်သုံးရေရှာပါပြက်လက်တာတွေနဲ့နေ့စဉ်လုံးကြုံနေရတာဖြစ်ပါတယ်ဒါကြောင့်မလို့တချို့ပရဟိတကုညီသူတွေကရေကားတွေနဲ့မြို့နယ်တွေလှည့်ပြီးတော့ရေပေးဝေတာမျိုးတွေလုပ်နေကြပါတယ်။မြောက်တကုံ၊တောင်ကလာ၊တာကိတ္တ၊မြောက်ကလာနဲ့လိုင်သာယာတွေမှာနေထိုင်တဲ့သူတွေတောက်သုံးရေလိုအပ်ချက်ကိုကုညီပေးနေတဲ့ရှင်တန်ရေးကုညီမှုအတင်းကတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကထက်အခုဆိုရင်ရေလိုအပ်လို့အကူအညီတောင်းတဲ့သူတွေပိုပြီးများလာတယ်လို့ပြောပါတယ်။
အခုကလေမြို့နယ်တွေကတော့နည်းနည်းများတာပေါ့နော်။ကိုမျိုးနဲ့အနံပြားလေးမှာဒီဆက်ဆဲလေးကဖြစ်နေတဲ့အခါကျတော့လေခါတိုင်းလူပွားတာထက်တော့ပြင်းများတာပေါ့3800ခါလန်နဲ့ခောက်ပြန်ပေါ့နော်ပြင်းနေရတာပေါ့တနည်းကို10ပြီးနဲ့ဆက်မျက်စီပေါ့အဲ့လိုမျိုး10ပြီးဆက်မျက်စီစတဲ့အချိန်ပြင်းနေရတာပါရှိနေရာဒီရောက်ရင်တော့ဘယ်နေရာမှမဆိုကျွန်တော်တို့ဒါရှိနေမှုအသေးနေရတော့ရှိရတာလေးရှိတယ်ပေါ့နော်ခါတိုင်းဒီချိန်လေးဆိုလို့ရှိရင်တော့အဲဒီပုံမှန်ဖုံးကြောင်းလေးရှိနေတချို့ရက်ွက်တွေမှာလည်းဟိုပုံမှန်အဖြစ်နဲ့နည်းနည်းလေးရတဲ့နေရာလေးရှိတယ်ရှိကျူကျော်လိုနေရာမျိုးတွေလိုင်တာရလိုမျိုးနေရာတွေပြီးလို့ရှိရင်အခုတိုက်ကြဟိုဟာဖြစ်တဲ့နေရာတွေမှာဆိုနေရောက်လာပြီဆိုလို့ရှိလို့ရှိရင်လျရတာတွေလည်းရှိတာပေါ့နော်အခုကတော့မိမိပြက်လိုက်တဲ့အခါကျတော့နေရာအနှံ့ပြားလေးမိနေနှံ့ပြားလေးမှာပူပူဖြစ်တာလေးရှိတော့တာပေါ့နော
်တချို့ကတော့ကိုယ်ပိုင်မီးစက်တွေကိုလိုအပ်နေသူတွေရှိတဲ့နေရာတည်လာပြီးတော့ရေတင်နိုင်ဖို့အတွက်တနိုင်တစ်ပိုင်းလိုက်ပြီးတော့ကူညီပေးနေတာတွေလည်းတွေ့ရပါတယ်ရေဟာဒီရောက်တိုင်းတောက်သုံးရေလိုအပ်ချက်ကူညီဆောင်ရွက်ပေးနေရတယ်ဆိုပေမဲ့အခုနှစ်ကတော့ရရသည်အစမှကလေးကလက်စစ်မီပြက်တဲ့နောက်ဆက်တွဲအခက်အခဲတွေရှိနေတာလို့ကုညီပေးတဲ့သူတွေကပြောပါရင်ရွှေရောင်တမိုင်းပရဟိတာကတော့ရေလိုအပ်နေတဲ့သူတွေကိုအခက်အခဲတွေရှိတဲ့ခြားကကုညီပေးနိုင်အောင်ကြိုးပမ်းနေပါတယ
်ဒီနှစ်မှာကအရင်နှစ်တွေနဲ့မတူဘဲနဲ့ဒီနှွေရာသီအစပိုင်းကာလမှာဟိုကရေလိုအပ်ချက်တွေစတင်တွေ့ရတယ်ပေါ့အဓိကကတော့လျှက်စစ်မီဟိုပြတ်တောက်မှုတွေကြောင့်ရေတင်ဖို့အခက်အခဲကြီးရနေဖြစ်တယ်ပေါ့ဟိုကျွန်တော်တို့သိရတဲ့လောက်ကတော့ဒီပြတ်စစ်မီပုံမှန်မလာတာရဲ့နောက်ဆက်တွဲကြောင့်ဖြစ်တယ်လို့တော့ဟိုဒီဒေတာကန်တွေရဲ့အပြောအယသိထားရပါတယ်ခင်ဗျအဲတနေ့မှာအနည်းဆုံး9ခေါက်လောက်ပေးရတဲ့အတွက်တနေ့ကိုဂါလန်15,000လောက်ကိုပုံမှန်တူနေရပါတယ
်မိဆက်အသုံးပြုပြီးတော့လျှက်စစ်မီမလာတဲ့ပြဿနာကိုဖြေရှင်းကြတဲ့နေရာမှာလည်း73စီဈေးတွေကြီးမြင့်လာကြောင်းအခက်အခဲတွေရှိပြန်ပါတယ်ရခိုင်ပြည်နယ်မှာဆိုရင်ဒီနေ့ကို2ကြိမ်လောက်လက်စမီပြတ်တောက်ပြီးတော့တခါပြည့်ရင်အနည်းဆုံး6နာရီလောက်ကြာတာမလို့ဒေသခံတွေရဲ့လုပ်ငန်းတွေထိခိုက်ရတာပါရုံးချိန်အတွင်းမှာလည်းမီးပြတ်တာကြောင့်အလုံးမတွင်ကျေုံတော့မကအကုန်ကျလည်းများနေတယ်လို့စစ်တွေမျိုးကပုဂ္ဂလိကရုံးဝန်ထမ်းတယောက်ကပြောပါတယ်
မီးပြတ်တဲ့အချိန်မီးစနိုးရတာဘို့တော့
ကျန်မိကျန်လို့ရခါလည်းကိုယ်စီလုံးကြီးရှိသေးတယ်တက်လို့ရှိတယ်ဈေးတက်တော့နည်းနည်းခက်ခဲလို့ဖြစ်တာပေါ့ဖြစ်တာကလည်းတနေ့မှတစ်ချိန်တည်းမဟုတ်ဘူးအချိန်တစ်ခါတလေတစ်ချိန်နှစ်ချိန်တစ်ချိန်ကပုံနဲ့နေတဲ့ရှိတယ်ဆိုတော့တစ်ခါပြည့်လည်းသုံးနိုင်လေးနိုင်ကြာအဲ့တော့ညနေပိုင်းပြည့်တဲ့ရုပ်ရှင်မဟုတ်တဲ့ရှင်နေမှာပြည့်တာတော့ပြည့်မပြည့်တာပဲရုပ်ရှင်တွေမှာမပြည့်တာတွေ Now by Maro, a deep beat and your machine or the loo. Me be a chain, a chain, ye drag a lapo, miala, worry. Malari Masui, lesson me, a long long miara, Milaje, my man are his out. Some moose on long and river malay, Jacamuga, Jima lavari. Then I a long titan, a swing. A tail so say, oh, ma, nesay so long, a coolarima, Janala yabro. Miazuka, Jango Sambuzon, I say only Pitello, a load the mat, the mega, Dowing and Yaka, view it good pure body. I'll tell you, load the mat, the mega, where Zirizka, Susan Tarret, Celeco, Gogabro, to guard pure up the party.
Not say, Low Pig Doris, we have come, you got already the La Grandma, Luro to Bury. Anadimigrea solution, and other thing, Nichi, the Lola Mepitari, Surahan, you got a teacher, Ivana, Yang Mar or Yazu Pagon, Ivana.
လက်ရှိအခြေအနေမှာဌာနဆိုင်ရာဘက်ကလည်းစေယုံပိတ်သိမ်းတာတွေနဲ့ပတ်သက်ပြီးတော့သတင်းမထုတ်ပြန်တာကြောင့်မြေပြင်ကစုဆောင်ထားတဲ့အချက်လက်တွေကိုပဲအလုံးသမားအဖွဲ့ကြီးတွေကိုကပြောပြရတာဖြစ်ပါတယ်။ဒါလိုမျိုးအထည်ချုပ်စေယုံတွေရန်နာရတာဟာလက်စစ်မီအလုံးလောက်မရတာကြောင့်လို့လဲဆိုပါတယ်။သိစင်းညညတော့တမကံများအဖွဲ့ချုပ်ကဒေါက်ခင်မျိုးအေးကအခြေအနေကိုဖြေကိုရှင်းပြပါတယ်။အဓိကတော့လက်စစ် ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ apawin ni ya de ta ati ti ma le si mi ma ja khana pyat taw da ri phit ni lo ma shi ma phit lo at de ye ya shi da apawin ta nai da bai si bwa ya a sa san mu zon long ngan ri thi khat twi ni ja ya da phit ba yi le si mi ma ya lo law sa si adik a phyu pyo mi se a thong phyu bo twe le set thong si si ri a sa ma tan tet ni da cha လက်စင်မီပုံမှန်ပြန်ရနိုင်မှုပဲအများကမျှော်လင့်နေကြတာပါလက်စစ်နဲ့စွမ်းရည်ဌာနကတော့လက်စစ်တအားခြွေတာသုံးဆွဲဖို့ကိုနေ့စဉ်တို့သတင်းစာနဲ့လူမှုကွန်ရက်တွေကတဆင့်တိုက်တွန်းနေရဆိုတော့ဒီတစ်ပတ်သတင်းတော်မှဆူအစီအစဉ်ကနေတင်ဆက်လိုက်ပါမယ်ရှင
်မိုင်းတနာကြောင့်တင်ပြပေးခဲ့တာပါခင်ဗျာ View American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးသွားမှာပါ။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ်။မြမဆန်နဲ့ဇကွဲပြပတင်ပို့မှုဟာပြီးခဲ့တဲ့6လတာအတွင်းတန်ချိန်တက်တမ2တန်းအထိရောက်ရှိခဲ့ပြီးပြပဈေးကွက်ဝယ်လိုအားလည်းတက်နေပါတယ်။ဒါပေမဲ့လည်းပြည်ရင်းဖူလုံမှုအရေးကိုထောက်ပြပြီးပြပတင်ပို့မှုကိုထိန်းချုပ်ရေးဆွေးနွေးတာတွေလည်းရှိနေကြောင်းမြမနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းကပြောပါတယ်။ဒီတစ်ပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထက်ကတင်ပြပေးထားပါတယ်ခင်ဗျာ
။အဲကျွန်တော်ဒီဘက်ဒီအော်တိုဘာလာတရနေ့ကနေပြီးမတ်လ၄ရက်နေ့ဒီပေါ့နော်။ဆင်းရဲရရတော့ဆန်တဲ့သကွယ်ပြီးပေါ့တင်ပို့ထားတာတော့တိတရမနှစ်တန်းတော့ကျွန်တော်တင်ပို့ထားတာရှိပါတယ်။အော်ကျွန်တော်ကာလာတူကိုမနေ့ကနေ့နိုင်ရှင်တော့တန်ချိန်တော့အနေနဲ့ပို့ထားတာရှိပါတယ်။
ဈေးနှုန်းအခြေအနေကရောဆရာတို့ဈေးနှုန်းများတိုးရလာပါသလားရှင
်ဈေးကတော့တိုးတော့မရဘူးသူကတန်ချိန်တော့တိုးရမယ်အဲကျွန်တော်အနေနဲ့ဒီရတဲ့ပုံမှန်တော့အမေရိကန်ဒေါ်လာကဒီဈေးနှုန်းကတော့ကျော်တဲ့အတန်းဒီကကျော်တော့ရတယ်အခုကတော့တန်း390ဆိုပုံမှန်တော့ဈေးနှုန်းကလျော့သွားတယ်သူကတင်မိုးတဲ့နေရာမှာကျွန်တော်အနေနဲ့ဒီဟိုပါပေါ့တော့အဲ့တော့ဒီကျွန်တော်ကြီးကဒီဆန်တဲ့ဇကွဲမှာ grade ကြီးခွဲတာရှိတာပေါ့နော်။ဆန်ဆိုရင်လည်းကျွန်တော်ကဆန်ကျော်နဲ့ဆန်ကျန်းပေါ့နော်။ဇကွဲမှာဆိုရင်ကျွန်တော်ကဒီ A grade နဲ့ B grade ပေါ့နော်။အခုကတော့ကျွန်တော်မြင်လာတော့ဒီအကျန်းနေသွားတာဟာများတဲ့သဘောရှိတယ်။အဲတော့သူကြီးဆန်တဲ့ကဇကွဲတော်မှာလောလောဆယ်ပို့ပြီးဝယ်တာများတယ်။ဒီထဲမှာဆိုဇကွဲသေးတွေတက်နေနေတာအောင်ရှိတယ်။ဟိုပြောရရင်တော့ကျွန်တော်တို့ကဒီဇကွဲကတော့ပို့ပြီးဝယ်တယ်။ဒါတရုတ်နိုင်ငံဆိုရင်တော့သူက
ဟိုမော်ဟိုတော့ဘောဘောဒီကထားဝယ်အဲ့တော့ပမာဏတော့တက်လာတယ်သူတို့လည်းပဲဈေးနှုန်းအနေနဲ့တော့အများကြီးတက်လာတာမရှိဘူးတဲ့အဲ့တော့လုံးလုံးစင်မှာတော့ဟိုဒီလက်သမားတွေဘက်ကတချို့ဟိုစိုက်ပျိုးစရိတ်ပေါ့နော်ဆရာဓာတ်မြေဩဇာတို့ဘာလို့ဈေးတက်လာတာရှိတယ်စိုက်ပျိုးဈေးကလည်းဈေးတက်လာတယ်ဆိုတော့အခုရတယ်စပါးဈေးနဲ့သူတို့ရဲ့စိုက်ပျိုးစရိတ်နဲ့ကရောကာမိကြပါသလားသူတို့ဈေးွက်အနေနဲ
တရားစုခေါ်တာပေါ့နော်တရားစုမှာကျွန်တော်တို့ကအခုအခုရတော့မြေဩဇာနဲ့ပုဒ်သက်ဆရာတက်သွားတာပေါ့နော်အဲဒီနောက်ကတော့ဒီမြေဩဇာကုမ္ပဏီအနေနဲ့ဒီအကျွေးစနစ်နဲ့ပေးတာပေါ့နော်ကျွန်တော်တို့ဒီစဘာပေါ်တဲ့ချိန်ပေးပေါ်တဲ့ချိန်မှာပေးပို့အဲပုံစံနဲ့လက်သမားတွေပြန်ယူတာရှိတယ်အခုကတော့ပုံစံပြောင်းသွားတယ်လက်ငင်းပေးတဲ့စနစ်ဖြစ်သွားတယ်ဒါဒေါ်လာကြီးတက်တဲ့အတွက်ကြောင့်မို့ဒ ာဒီဘက်တခြားယူရောပါနိုင်ငံတချို့ကတင်နေတယ်အခုယူကရိန်းတို့ဘာလို့ဆိုတဲ့အခုဒါဟိုဒိုတန်းတော်ကကျွန်တော်ဝယ်လို့မရဘူးနော်တမောအဆင်မပြေတာနဲ့ဟိုလက်ရှိနေသားပေါ့လက်ရှိနေသားမှာတော့လေဒါပြည်တွင်းစံစည်းစပွဲစီရောတက်လာစပွဲစီလဲဒါအခုလောဆယ်ဆိုတော့9သိန်းခွဲနဲ့10သိန်းကျားလောက်တော့ဟိုကပြောကြတယ်ဟိုပြောရရင်တော့လေဟိုတလုံးမှုတွေ့ချင်ခဲ့တာဆိုတော့လေအဲ့လိုတော့လေပြောရတာခက်တယ်ကိုညာစီတွေပေါ့နော်ကော့စီရတော့အများကြီးလေသမားတွေအတွက်ကလည်းသမားစုတွေများလာတယ်ထည့်ရတာစီတွေကတက်လာတယ်နောက်တစ်ခုကတည်ယူပို့ဆောင်ကပေါ့နော်ကျွန်တော်တို့ဒီမှာဒီတည်ယူပို့ဆောင်တဲ့နေရာမှာခုနကဓာတ်စီဒီဇယ်ဈေးတက်တဲ့အကြောင်းမလို့ဒီကားကမှဈေးတက်တယ်နောက်တစ်ခုကကျွန်တော်တို့စပားနေပြီးကျွန်တော်ဆန်ပြစ်ပြန်ပြီးရိတ်ခွဲတဲ့နေရာမှာလည်းဒီမီးပြတ်တယ်ပေါ့နော်မီးပြတ်တဲ့အကြောင်းမလို့ဒီကျွားတယ်ကျွန်တော်တို့ဒီဂျန်နရေတာကိုမီးစက်နဲ့လဲရတယ်အဲ့ဒီကိုညာစီများတယ်အချို့ကတော့လေဒီအစားထိုးနဲ့နောင်စာပေါ့နော်ကက်စီဖိုင်ယာခေါ်တဲ့စပယ်ကောင်အနေထုတ်တယ်လက်စစ်တာဒါနဲ့သုံးနံမျိုးရှိတယ်ချုပ်ပြီးပြောရရင်တော့လက်သမားအနေနဲ့တော့တွက်စီကြိုက်လာရတော့မဟုတ်ဘူးနော်သူကဈေးကတက်လာတာမှန်နေတယ်တခြားဒီကုန်စည်လုံးတွေတက်တဲ့ဟာပိုများတယ်နောက်တစ်ချက်ကတော့သူကဒါကတော့နှစ်ခုဖြစ်နေတယ်ဒီစပားလေးတက်ရင်ကောင်းလားကျရင်ကောင်းလားဆိုတော့လေဟိုလက်သမားတွေကတော့စပားလေးတက်ရင်ပဲစီတက်ရင်ကောင်းတယ်ပေါ့နော်တို့လည်းပဲဒီကတော့သုံးဆွဲတဲ့လူတွေအနေနဲ့ကြတော့စပားစီးပဲစီးတွေဒါတွေတက်လာတဲ့ခါကျရင်စပားစီးတက်တဲ့ခါကျရင်ဆန်စီးတက်တဲ့ခါကျရင်ဒါဈေးလုံးတက်တဲ့ဆိုပြီးပြဿနာရှိတယ်အခုလည်းကျွန်တော်တို့အနေနဲ့ဒါဒီကတဲ့ဒီရက်ပိုင်းမှာတစ်ပတ်လုံးကြီးပါမှာဆွေးနွေးနေကြတယ်ဘယ်လိုဆွေးနွေးလဲဆိုရင်ဒီဘက်ကစပိုးနဲ့ပတ်သက်ရင်ဒီဟိုထိန်းထိရုပ်တဲ့ဟာလုပ်ဖို့တော့မှဒီဆွေးပြူတာရှိတယ်စပွဲတွေအချို့ကတွေဟိုဒီဘက်ကပြေးဖို့တော့ဒါပြောကြတယ်ပြောင်းလို့ဟာမျိုးဆိုတော့ဒီဘက်ကပြေးဖို့ဆိုရင်တချို့မင်းကြီးအဝင်ရေဝင်ရေပွဲချုပ်ကနေတချို့ကလည်းပြောကြတယ်ပေါ့နော်ဒီနေ့မှရှားပါတယ်ဆိုတော့အဲ့တော့ပြောရရင်တော့ခုနလိုပေါ့ဆံပါရေကျွန်တော်တို့ကဒီဆံသေးစကွဲစီတက်သွားရင်တော့လေသူကဟိုပြောရင်ဒါဆိုးဝဆက်ဆက်ကတော့ဒါလက်မခံကြဘူးစားတော့လည်းပြည်သူဈေးကြီးမှကြောက်လို့ပေါ့နော်အဲဒီကကပြန်ကြည့်ရင်လေဟိုလေသမားကြီးထုတ်တဲ့ဒီစိုက်သွေးဆံတို့စပားတို့ကပဲမတက်တာပေါ့ဂျန်နဲ့အားလုံးတက်တဲ့ခါကျရင်ကျွန်တော်တို့ကတို့တွေအတွက်ချေမကိုင်းဖြစ်ပါဘူးအလက်ရှိနေသားမှာတော့လေသမားကြီးအနေနဲ့တော့အဲ့တော့တွေ့ချေခဲ့တာလို့တော့ကျွန်တော်မမြင်သေးဘူးနော်။ဘာလို့တိတ်ဈေးတက်သွားရလဲဒီဈေးတက်ချဖို့ဆိုရင်အစီအစဉ်တွေလုပ်နေကြတော့
။ဟုတ်ဆရာအဲ့တော့ဒီ export အလားလာကရောလက်ရှိအတိုင်းဆက်ကောင်းနိုင်မယ့်အလားလာရှိပါလားရှင်ဆရာ
။ export ကတော့ဆက်ကောင်းနိုင်တယ်ကောင်းမယ်ကောင်းနိုင်တယ်တွေ့ကြောင်မလို့ကျွန်တော်တို့ကတခုပဲစိုးရိမ်နေရတာပေါ့နော်။ဒါ export နဲ့ပတ်သက်ရင်ခုနကျွန်တော်တို့စူးနေတဲ့အထက်မှာတချို့ဆန်နေတချို့စကွဲတွေပေါ့နော်။ဒီဟာတွေကိုကျွန်တော်ကဒီပြည်ပတင်ဖို့ကွင်ပြုတင်မပြုတင်ဆိုတာကျွန်တော်ကဒါအခုပြောလာကြရှိတယ်။ဟိုမြန်ချိုးဌာနတွေကတော့ခုနကျွန်တော်ပြောတဲ့တန်းချင်းဆန်တန်းချင်းစကွဲဒီဘောက်ကိုပို့တင်တယ်ပေါ့နော်။ဟိုဒီပုံမှန်တင်ပို့နေတဲ့ဒီ25မဲ့ UU ဒါနဲ့နောက်တစ်ခါ B1 2နဲ့ B2 3 4ပေါ့နော် Animal Fake စကွဲတို့ဟာမျိုးတွေဒီဘောက်ကိုမပို့တင်ဘူးဆိုတဲ့ဟာမျိုးတွေဒါအခုထွက်လာတာ။အဲ့တော့ပြောရရင်တော့ဒီဘောက်ဝယ်နေနေကတော့ demand ရှိတယ်။နောက်ဒီဆန်နေမကပါဘူးကျွန်တော်ကပဲလို့ပြောလို့လည်းကျွန်တော်ကပြောရရင်ဒီတစ်ခါတော့ပူတဲ့ဆန်သေးတဲ့စာရယ်ပဲဒီကြောင်းသေးလို့နှစ်စလောက်တက်တာပေါ့နော်တရားရရင်တော့ဈေးတက်တဲ့ပုံစံရှိတယ်အဲ့တော့ပြောရရင်တော့ export အနေနဲ့ကတော့ demand ရှိတယ်ဒီနိုင်ငံကမှလည်းဒီဝယ်သူအားရှိတယ်အဲ့တော့လက်ရှိရုရှားယူကရိန်းစစ်ပွဲကြောင့်လည်းပုံပြမှဒီဈေးနှုန်းတက်တဲ့နေရာရှိတယ်
မတ်တင်ကြီးထိုက်တင်ပြပေးခဲ့တာပါခင်ဗျာ VO American အတန်းကနေတင်းနှလားနေကြပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါတက်တန်ရောင်သတင်းလွှာကိုမတင်ပြခင်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။န
Nalong Kong, Yoti, Yat Dwadu, Shia, Nalong Poma, Bianco, and Lobida City, Amyazon Yao, Sudanangama, awaiting drone in Santa Pobi Nivare, Yebo Ateke, Criari, Amyan Pobu, Lu Adeniarisi, drone in Machagama, Chejepemia Pobi Nambu, Yi US Santa Nirejao, AP Drin Samau, Che Campi, Masumia Monga Piapi Wamakamia.
ရုပ်တရက်နှလုံးခုန်ရပ်သွားသူတွေနှလုံးပြန်ခုန်ပြီးတော့အသက်ရှင်အောင်လုပ်ဖို့မိနစ်တိုင်းဟာအရေးကြီးပါတယ်။ဒါကြောင့်ဆွီဒင်နိုင်ငံစတော့ခေါင်းမြို့တော်ကကယ်ရိုလင်းစကာစေတုတေသနာသိပ္ပံဆွီဒင်နိုင်ငံရေးပေါ်အကူအညီပေးရထာနာနဲ့အဝေးတိုင်းဒရုန်းယာဉ်ကုမ္ပဏီအေဗာဒရုန်းတို့ပေါင်းပြီးတော့အသက်ကနှလုံးခုန်ဆက်တွေကို
With the autonomous system that can start instantly and
have waiting sne phit de twa po bu che chin lou nai ma de yin jaw pai so mu shaung sia mlo de twa se yong ga ri the lo ya ko a mya ji po myan myan yauk twa nai ma de du na ko pyu su bo se yong ga ko le do ba de da mae na long khon mhan aw lou pe nai ne aed set twe ko minute by po so aw a yauk po pe nai yin ko a mya ji a thauk ku phit ba de a tat shin nong ga minute ကို 10 ရာခိုင်နှုန်းလောက်ပို့နေသွားနိုင်ခြေရှိတာမို့မိနစ်တောင်မဟုတ်တဲ့စက္ကန့်တိုင်းကအရေးကြီးပါတယ်နှလုံးပုံမှန်ပြန်ခုန်အောင်လုပ်ပေးနိုင်တဲ့
AED set တွေကိုအခုလိုမျိုးဒရုန်းရင်နဲ့ပို့ပေးနေတဲ့စမ်းသပ်မှုကိုနှစ်ထောင်19ခုနှစ်ထဲကစလုပ်နေတာပါတရောက်ရောက်နှလုံးအမောဖောက်နေလိုပဲဖြစ်ဖြစ်နှလုံးခုန်ချက်သွားလိုပဲဖြစ်ဖြစ်အရေးပေါ်နံပါတ်ကိုဖုန်းဆက်အကူအညီတောင်းတာနဲ့သူတို့ရဲ့စမ်းသပ် area ထဲမှာရှိနေတဲ့ဆိုရင်အသက်ကနှလုံးခုန်ဆက်AEDတွေကိုဒရုန်းရင်တွေချက်ချင်းပို့ပေးပါတယ်
When they put that pin on the map,
Yibuma, Pumenia, Gudija, Juletane, Drawing, Seppu Biama, Benialesra, Lulia Tibare.
Drawing Riga, Battery Toyara Pietalo, Mojua, Lita, Sara, Chimine, Murima, Janambo, Kakere, Kandachadiro, Shivare. Tabime, Jibo, Attakebo, Luella, Jemuma. အသက်ကယ်ဆယ်ကိုလူနာစီအများဆုံးအရောက်ပို့နိုင်ဖို့နီလန်းသက်တွေရှာဖွေဖို့လိုအပ်တယ်လို့ကယ်ရိုလင်းစကာစေတုတေသနာသိပ္ပံကတွဲဖက်ပါမောက်ခါကရှင်းပြပါတယ်
We know that if it's possible to use an AED within the first 3-5 minutes
ပထမ3မိနစ်ကနေ5မိနစ်အတွင်း AED ဆက်ကိုသုံးနိုင်မယ်ဆိုရင် လူနာအသက်ရှင်နှုန်းက 50 ရာခိုင်နှုန်းလောက်ရှိပါတယ်
ဒါကြောင့်ဒီဆက်တွေကိုနှလုံးရက်သွားပြီးမိနစ်ပိုင်းအတွင်းမှာအရောက်ပို့ပေးနိုင်အသုံးပြနိုင်မယ့်နည်းလမ်းတွေရှာဖို့လိုအပ်ပါတယ်။ဆွီဒင်နိုင်ငံမှာရုတ်တရက်နှလုံးခုန်ရက်လို့အရေးပေါ်ကိုအကြောင်းကြားမှုပေါင်းတစ်နှစ်ကို6000လောက်ရှိပြီးတော့အဲ့ဒီထဲကတစ်ဆယ်ရာခိုင်နှုန်းလောက်ပဲအသက်ရှင်ကြတယ်လို့သူကပြောပါတယ်။အဲ့လိုမျိုးရုတ်တရက်နှလုံးခုန်ရက်သွားကြသူ80ရာခိုင်နှုန်းကနေအိ ဖြစ်ပါတယ်ဒေါက်တာမူစတာဖာအလီအလုတ်သွားတဲ့လမ်းမှာအမျိုးသားတအူအိမ်ရှိမှာလဲကျနေတာတွေ့ခဲ့လို့စမ်းသပ်ကြည့်တော့ရုပ်တရက်နှလုံးဖုန်ချသွားတယ်ဆိုတာသိရတဲ့အတွက်အရေးပေါ်ကိုဖုန်းဆက်အကူအညီတောင်းခဲ့တာဖြစ်ပါတယ
် 2 minutes or come and I think something in the air but it's not heard like an helicopter so
တမင်းနဲ့နမင်းလောက်တွင်လေပေါ်မှာတခုခုပြန်နေတဲ့အတန်ကိုကြားရပါတယ်ရဟယင်မျိုးလည်းမဟုတ်ပါဘူးဆိုပြီးမော့ကြည့်လိုက်တော့ drone ယင်ကိုတွေ့ရပါတယ်ပထမတော့ဒီနားမှာရုပ်ရှင်များရိုက်နေကြတာလားလို့စိတ်ထဲဖြစ်မိပါတယ်ဒါပေမဲ့ alarm center ကနေ AED ဆက်ပို့လိုက်တာလို့လမ်းပြောတော့မှကျွန်တော်ဆက်ကိုသွားကောက်ယူလိုက်ပါတယ်
အကူညီတောင်းတဲ့ဆက်သွယ်မှုရချိန်ကနေနှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်အရောက်ပို့နိုင်ချိန်3မိနစ်ပဲကြာတယ်လို့ Everdrone company ကပြောပါတယ် drone နဲ့ပို့လိုက်တဲ့နှလုံးခုန်ဆက်နဲ့ Luna တင်းရင်ရောက်မလာခင်အထိ Luna ကိုကုသနိုင်ခဲ့လို့ Luna အသက်ရှင်ခဲ့ပါတယ်ဒီအတွေ့အကြုံကြောင့်အရေးပေါ်နှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်တွေကိုဘယ်လိုတော့ရမလဲဆိုတာ Luna နားမှာရှိနေတဲ့သူတွေကိုအဝေးကနေလှမ်းပြီးညွှန်ကြားနိုင်တဲ့စနစ်ကိုပါထည့်နိုင်မယ်ဆိုရင်ပို့ပြီးအဆင်ပြေမယ်လို့အကြံပြုမှုတွေလည်းရှိပါတယ်
people are willing to help and if we just can refine the system to aid
လူတွေကလူလူလာလာကူညီကြပါတယ်ဒီနာမှာရှိနေသူတွေ AED ဆက်ကိုဘယ်လိုသုံးရလဲဆိုတော့ call center မှာရှိနေသူကဖုန်းပေါ်ကနေပြောပြနိုင်တဲ့စနစ်ကိုပိုကောင်းအောင်လုပ်နိုင်မယ်ဆိုရင်ပိုပြီးကူညီနိုင်တဲ့အခြေအနေမျိုးတွေဖြစ်လာမယ်လို့ထင်ပါတယ်
သူတို့ရဲ့စမ်းသပ်မှုအရာ drone ယာဉ်တွေကလူနာတရင်ထက်ကိုပြင်းပြ2မိနစ်လောက်ဆော်ပြီးဆက်တွေကိုအရေးပေါ်လိုအပ်နေတဲ့စီကိုပို့ပေးနိုင်ပါတယ်။၄မိနစ်လောက်ထိဆော်ပြီးပို့ပေးနိုင်အောင်ကြိုးစားမယ်လို့စမ်းသပ်အစီအစဉ်လုပ်နေကြသူတွေကပြောပါတယ်။ drone တွေသုံးပြီးအရေးပေါ်နှလုံးခုန်ဆက်ပို့ပေးတဲ့နောက်တစ်ဆင့်စမ်းသပ်မှုကိုတော့ဒီနှစ်ຫນွေဥပောက်မှာအဆုံးသတ်မှာဖြစ်ပါတယ်
။ I'm convinced that this kind of system is going to bea part of normal emergency services in the future
ဒီစနစ်ကအနာဂတ်ရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာပုံမှန်ဝန်ဆောင်မှုတစ်ခုဖြစ်လာမယ်လို့ကျွန်တော်အသေးချာယုံကြည်ပါတယ်ဒီလိုစနစ်တွေနောက်ကျရင်နေရာတိုင်းမှာရှိလာမယ်လို့ကျွန်တော်မြင်ပါတယ် AED ဆက်မှမဟုတ်ပါဘူးရေးပေါ်လိုတဲ့နေရာတွေကိုအမြန်ရောက်အောင်တခြားအရာတွေကိုလည်းပို့ပေးလို့ရပါတယ
်ခန္ဓာကိုယ်နဲ့ဓာတ်မတည့်တာတစ်ခုခုကိုထိမိစားမိလို့အသက်အန္တရာယ်ဆိုးရိမ်တဲ့အထည်ဖြစ်သူတွေအတွက်အရေးပေါ်အသက်ကဆေးထိုးအပ်လို့အသက်ကယ်နိုင်တဲ့တခြားပစ္စည်းအမျိုးစုံကိုလည်း drone ယာဉ်တွေနဲ့ပို့ပေးနိုင်မယ်လို့သူကယုံကြည်နေပါတယ်။အခုလိုမျိုးအဝေးထိန် drone ယာဉ်တွေပို့ဆောင်ပေးတဲ့စနစ်ကိုဆွီဒင်နိုင်ငံမှသာမကဥရောပတခြားနိုင်ငံတွေမှာပါချဲ့ထွေနိုင်ဖို့လည်းမျှော်လင့်နေကြပါတယ်ရှင်။ကျွန်မဆူမြတ်မောပ
ါ။မဆူမြတ်မောစီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ View American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ကိုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာကိုတင်ပြပေးပါဦးမယ်။ကဘာတလွှာကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထော်တာတွေကိုမအေးတန်တာကျော်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကဘာရင်ချင်းမှုရေးစီးမှာခက်ဆားနေတာတွေထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထော်တာတွေကိုတက်တန့်ရောင်သတင်းလွှာမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါယူကရိန်းနိုင်ငံကာကီဗ်မြို့ကလုံခြုံရေးဌာနအဆောက်အုံဘုံကျဲတိုက်ခိုက်ခံရတော့သူ့ရဲ့ဘေးကအဆောက်အုံအမှုပညာပြားတိုင်းထိခိုက်ပျက်စီးမှုတွေရှိခဲ့ပါသည်ပောက်ခွဲမှုအချိန်ကဘေးကနာမည်ကျော်အမှုပညာပြားတိုင်းအဆောက်အုံရဲ့မှန်ပတင်းတွေတကားတွေကွဲကြေသွားစီပြီးတော့ပြားတိုင်းမှာရှိတဲ့တန်မှုအရန်ကြီးတဲ့အမှုပညာလက်ရာတွေကိုလည်းမိရန်တစ်တာအခန်းကြီးတွေကိုထည့်သိမ်းလိုက်ရပါသည်ပြားလိုက်မှာ1980ခုနှစ်ကတည်းကအလုပ်လုပ်လာတဲ့ပြားလိုက်ညွန်ကြားရင်မူဗလန်တီနာမစ်ကီနာကတော့ရုရှားကအရန်လူနေမှုအဆင့်တန်းမြင့်နေတယ်နိုင်ငံမှာယဉ်ကျေးမှုအဆင့်တန်းတကယ်ရှိပါရဲ့အခုပဲကြည့်ပါဘလောက်ယဉ်ကျေးမှုအဆင့်တန်းမြင့်လဲသိနိုင်ပါတယ်လို့ပြောသွားပါရဲ့ပြားလိုက်ရဲ့နိုင်ငံသားအမှုပညာလက်ရာဌာနအကြီးအကဲမာရီနာဖီလာဒိုဗာကတော့သူကိုယ်တိုင်လည်းမျိုးလေပြားလိုက်နဲ့သိမဝေးတဲ့နေရာမှာနေတာပါသူနေတဲ့တိုက်တစ်ခုလုံးလေထဲမြောက်သွားသလိုတုံးခါသွားလိုက်တာသွားပြီအကုန်လုံးသွားပါပြီလို့တွေးလိုက်မိပါတယ်တဲ့ဘလို့စိတ်ကူးနဲ့များဒါမျိုးလုံးနိုင်လည်းမသိပါဘူးဘာမှကိုပြောစရာမရှိတော့ပါဘူးလို့ပြောသွားပါတယ်ရုရှားဟာယူကရိန်းနိုင်ငံကိုစပြီးတော့ဝင်တိုက်တဲ့အချိန်ကစပြီးတော့မြို့ကြီးတွေကိုတမြို့ပြီးတမြို့အပြီးသိမ်းဖို့လုပ်နေတာဖြစ်ပါတယ်ဟောလိဝုဒ်နာမည်ကျော်ဇနီးမောင်နှံဖြစ်တဲ့မင်းသားဘရက်ပစ်နဲ့မင်းသမီးအန်ဂျယ်လီနာဂျိုလီတို့ကွဲကွာသွားပြီးတဲ့နောက်မှာမင်းသမီးအန်ဂျယ်လီနာဂျိုလီကသူတို့နှစ်ဦးပိုင်းပြင်သစ်ကစပစ်ချံကိုသူ့အပိုင်းကိုပိုင်းလိုက်ရောင်းချလို့ဆိုပြီးတော့ဘရက်ပစ်ကတရားစွဲတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။ပြင်သစ်နိုင်ငံတောင်ပိုင်းကော်ရန့်ရွာလေးမှာတည်ရှိတဲ့ချက်တွန်းမီရောကစပစ်ချံကိုသူတို့2008ခုနှစ်ကဝယ်ယူထားခဲ့တယ်လို့အမေရိကန်သတင်းတွေမှာဖော်ပြပါတယ်။သူတို့နှစ်ဦး2014မှာလက်ထပ်တော့လဲအိမ်မှာလက်ထပ်တာဖြစ်ပါတယ်။ဒါမဲ့လည်း2016မှာသူတို့ကွာရှင်းပြက်ဆဲခဲ့ကြတော့တော်တော်ကိုတင်းတင်းမာမာနဲ့ပြဿနာတွေတက်ခဲ့ကြတာပါ။သတင်းတွေမှာဖော်ပြတဲ့ဆောင်ရွက်စာရင်းတွေအရဆိုရင်တော့မင်းသမီးဂျိုလီကပြီးခဲ့တဲ့အောက်တိုဘာမှာရုရှားတတိယူရီရှက်ဖလာပိုင်းနဲ့လူဇင်ဘတ်နိုင်ငံအခြေဆိုင်ဝိုင်ရက်ထုတ်လုပ်တဲ့ကုမ္ပဏီကိုသူပိုင်နဲ့အပိုင်ကိုရောင်းချခဲ့တယ်လို့ပါရှိပါတယ်။အဲဒီစပစ်ချံကိုဘရက်ပစ်ကအရန်ကြိုက်တဲ့အပြင်ဝိုင်ထုတ်လုပ်တဲ့လုပ်ငန်းနဲ့ဘရက်ပစ်ဥဆောင်မှုအောက်မှာအရန်အောင်မြင်ပြီးတော့တန်ပေါင်းများစွာနဲ့လက်ပတ်နေတဲ့နိုင်ငံတကာလုပ်ငန်းကြီးတစ်ခုဖြစ်နေရောက်လာခဲ့တယ်။ကမ္ဘာမှာနာမည်ရတဲ့ရိုဇီဝိုင်တွေကိုထုတ်လုပ်ရောင်းချနေနိုင်ပြီလို့တရားရေးဆိုင်ရာအဲဒီစာရွက်စာတမ်းတွေမှာပြောထားတာကိုမီဒီယာတွေမှာဖော်ပြနေကြတာပါ။အခုတော့ဘရက်ပစ်ကိုလည်းမတိုင်မင်းဟိုဘက်ကရုရှားလုပ်ငန်းရှင်တွေဒီလုပ်ကိုချုပ်ကန်မှုလုံးလာနိုင်နေစွာသိရတာနဲ့အန်ဂျယ်လီနာဂျိုလီကသူရောင်းချင်တယ်လို့ရောင်းချလို့ရောင်းအားကိုထိခိုက်သွားနိုင်အောင်လုပ်စီတာဖြစ်တယ်လို့တရားရေးဆိုင်ရာစာရွက်စာတမ်းတွေမှာပြောထားပါတယ်။ ဒီစာရွက်စာရည်အနေနဲ့ပတ်သက်လို့သူတို့ရဲ့ကိုယ်စားလှယ်တွေကို writer တင်ငါဆက်သွယ်ပြီးတော့မေးမြန်းတဲ့အခါမှာတော့ဘာမှတုံ့ပြန်ဖြေရှင်းချက်မရရှိခဲ့ပါဘူးရှင်
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်ရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတနာကြောင့်တင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကာလတွေကတော့ဒီလောက်ပါပဲ။ VOA American အတန်းရဲ့တင်းနှလာနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာ။တပ်ဖြတ်မြန်မာစစ်တပ်ဟာလူမျိုးရုံးတပ်ဖြတ်မှုကိုကျွလွန်ခဲ့တယ်လို့ဒီကနေ့တင်းနှလာနေမှာအမေရိကန်ကတရားဝင်ကြေညာလိုက်ပါတယ်။ဝါရှင်တန် DC မြို့မှာရှိတဲ့ဂျူးတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုအောက်မေ့ပွဲပြတဲ့ Holocaust Museum မှာအမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာလူမျိုးရုံးတပ်ဖြတ်မှုခုနှစ်ခုကိုဆုံးဖြတ်ကြေညာခဲ့ပြီးပါပြီဒီကနေ့ရှစ်ခုမြောက်ပါမြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ကျွန်တော်ဆုံးဖြတ်ချောင်းကြေညာအပ်ပါတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကင်ကပြောကြားသွားခဲ့ပါတယ်အမေရိကန်နိုင်ငံရေးဝန်ကြီးဟာပြတိုင်းမှာပြထားတဲ့လူမျိုးရုံးတပ်ဖြတ်မှုတို့တွားရလမ်းပြပွဲကိုလည်းကြည့်ရှုခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဟာဒီကနေ့တနင်္လာနေ့မှာနေပြည်တော်ကိုရောက်ရှိခဲ့ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။၃ရက်ကြာခီးစဉ်မှာကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးနဲ့အတူအာဆီယံအတွင်းရေးမှူးချုပ်လင်ကျုတ်ခွိုင်လည်းလိုက်ပါလာခဲ့ပါတယ်။အာဆီယံကချမှတ်ထားတဲ့ဘုံသမောတူညီချက်၅ရပ်အကောင့်ထည့်ဖော်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်လိုအပ်တဲ့အခြေအနေတွေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးတို့ကိုဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာမာရီယိုပိုမြို့ကိုတနင်္လာနေ့မှာနောက်ဆုံးထားလက်နက်ချဖို့ရုရှားကရာဇသံပေးထားတာကိုယူကရိန်းကပယ်ချလိုက်ပါတယ်ဒီအချိန်မှာပဲရုရှားတပ်တွေကယူကရိန်းမြို့တော်ကီဖ်ကိုပို့ပြီးတော့တိုက်ခိုက်လာနေပါတယ်လက်နက်ချဖို့စကားပြောစရာမရှိပါဘူးရုရှားတွေကိုပြောပြထားပြပါပြီလို့ယူကရိန်းဒုတိယဝန်ကြီးချုပ်အီရီနာပါရာရှိုကယူကရိန်းရဲ့ပရာဗာသတင်းစာကိုပြောပါတယ်မာရီယိုပိုမြို့ကနေလူတွေထွက်နိုင်အောင်လမ်းကြောင်းဖွင့်ပေးတဲ့လို့သူကတောင်းဆိုပါတယ်တနင်္လာနေ့အာယုံမတက်မီမှာလက်နက်ချဖို့အတွက်ရုရှားကအရာစတန်ပေးထားတာပါခင်ဗျာယူကရိန်းဒုက္ခသည်3.5သန်းနီးနီးအရေအတွက်ဟာသူတို့လက်ခံနိုင်စွမ်းကုန်တဲ့အဆင့်ကိုရောက်နေပြီလို့ဗဟိုဥရောပတိုင်းပြည်တွေကတာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောလိုက်ကြပါတယ်ယူကရိန်းဒုက္ခသည်အများစုဟာပိုလန်ဆလိုဗာကီးယားရူမေးနီးယားနဲ့ဟန်ဂရီနိုင်ငံတွေရဲ့နေဆက်တွေကိုရောက်လာခဲ့ကြပါတယ်ပိုလန်နိုင်ငံထဲကိုဝင်ရောက်လာတဲ့ဒုက္ခသည်2,000ကျော်ရှိပါတယ်လူဦးရေ1.8သန်းရှိတဲ့မြို့တော်ဝါဆော့ရဲ့လူဦးရေဟာ18ရာခိုင်နှုန်းမြင့်တက်သွားတယ်လို့ပိုလန်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာခီးသည်133ဦးတင်ဆောင်လာတဲ့ China Eastern လေကြောင်းလိုင်းက Boeing 737ခီးသည်တင်လေယာဉ်ဟာကွမ်ရှိပြည်နယ်ဝူကျိုးမြို့နီးကတောင်တန်းနေပေါ်ဒီကနေ့ပြတ်ကျသွားခဲ့တယ်လို့တရုတ်အစိုးရပိုင်းသတင်းတွေမှာပြောပါတယ်။လေယာဉ်ပြတ်ကျရာနေရာကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေပြီးလက်ရှိမှာတော့သေဆုံးသူနဲ့ထိခိုက်ဒဏ်ရာရသူဘယ်နှယောက်ရှိသလဲဆိုတဲ့သတင်းတော့ချက်ချင်းထွက်မလာသေးပါဘူးခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ VOA American အတန်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာပါ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမြင်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရနေခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.